Voice of America in Burmese.
အင်္ဂလန်ညချမ်းမှာတော်တာရှင်များရှင် VU American တန်ရင်2018ခုနှစ်ဇူလိုင်လ19ရက်ကြာသပတေးနေ့ညပိုင်းည9နာရီက10နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ထိပ်သီးတွေ့ဆုံမှုဟာအောင်မြင်မှုတစ်ခုဖြစ်ပေမဲ့ရလဒ်တီကိုသေသေအောင်ကြိုးစားသူတွေရှိနေတဲ့ကြောင်းရုရှားသမ္မတကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေစေဖြစ်တဲ့ကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးဘက်ကပြောလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာတော့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကပြောလိုက်ပါတယ်။
We documented how the Myanmar authorities made preparations for massive
trauma. ဒီဆောင်ကနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရန်ကုန်အပါဝင်မြန်မာနိုင်ငံအနှံ့ပြားအာဇာနီနေ့အခမ်းအနားကိုကျင်းပခဲ့ကြတဲ့အကြောင်း RCSSSA တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းတိုက်ပွဲကြောင့်ရွာသားတထောင်ကျော်တိဘောမြို့နယ်ဘက်ကိုတင်းရှောင်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးမှာပါအပတ်စဉ်ကဏ္ဍတွေမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာကဏ္ဍတွေကိုတင်ဆက်ပေးပါမယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တူကကြီးညာပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မကြာသေးခင်တုန်းကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်သီးတွေ့ဆုံမှုကအောင်မြင်မှုတစ်ခုဖြစ်ခဲ့ပေမဲ့ရလဒ်တီကိုသေသေအောင်အမေရိကန်သမ္မတရဲ့တိုက်ခိုက်အင်အားစုတွေကကြိုးစားနေတဲ့အကြောင်းရုရှားသမ္မတဗလာဒီမီပူတင်ကပြောဆိုလိုက်ပါတယ်ထိပ်သီးတွေ့ဆုံမှုကြောင့်နှစ်နိုင်ငံကြားလက်တွေ့အသုံးချမဲ့အစီအမံတွေကိုဥတည်စေခဲ့တယ်လို့အပြုသဘောဆောင်လမ်းကြောင်းကိုရှေ့ရှုတဲ့အပြောင်းလဲတွေဖြစ်လာနိုင်မဲ့အခွင့်အလမ်းတွေရရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ကနိုင်ငံရေးအင်အားစုတွေကြားတိုးတက်မှုတွေကိုပြပြောင်းအောင်လုပ်ဖို့လိုလားသူတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်
။ Мы видим, что в Соединённых Штатах есть силы, которые с лёгкостью готовы принести в жертву
Россию. Мы видим, что в Соединённых Штатах есть силы, которые с лёгкостью готовы принести в жертву Россию. အမေရိကန်နဲ့ရုရှားဆက်ဆံရေးကိုစည်းရေးဖို့ပြင်ဆင်နေတဲ့နိုင်ငံရေးအင်အားစုတွေကိုတွေ့မြင်နေရတဲ့အကြောင်းဒီနေ့မော်စကိုမြို့မှာတပ်တမန်တွေနဲ့တွေ့ဆုံတဲ့အခမ်းအနားတွင်ရုရှားသမ္မတကပြောဆိုခဲ့တာပါနိုင်ငံခြားမဟာဗျူဟာမြောက်လက်နက်တွေလျှော့ချရေးသဘောတူညီချက်တက်တန်းကုံဆုံးမှုတစ်နှစ်ခွဲလောက်သာလိုတော့တဲ့အတွက်သဘောတူညီချက်အသစ်ရရှိဖို့လိုအပ်နေချိန်မှာအမေရိကန်နဲ့ရုရှားကြားဆွေးနွေးမှုတွေဖြစ်ပွားခဲ့ရင်ကျုံ့နိုင်တဲ့အန်ဒီယာတွေကိုလည်းရုရှားသမ္မတကသတိပေးခဲ့ပါတယ်အမေရိကန်နဲ့ရုရှားသမ္မတတို့ရဲ့ထိပ်သီးဆွေးနွေးပွဲနဲ့နောက်ဆက်တွဲသတင်းစာရှင်းလင်းပွဲတွင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာဂျာဝင်စွပ်ဖွဲ့မှုအတွက်သမ္မတထရန့်ကရုရှားကိုအပြစ်တင်မှုပြုတ်ခွက်ခဲ့တာကြောင့်အပြစ်ဒဏ်ဝေဖန်မှုတွေထွက်ပေါ်ခဲ့သလိုနောက်ပိုင်းမှာလည်းသမ္မတကသူ့မှတ်ချက်တွေကိုပြင်ဆင်မှုကြိုးပမ်းမှုတွေလည်းရှိခဲ့ပါတယ
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုမှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံရရှိခဲ့တဲ့ထောက်လှမ်းရေးအချက်အလက်ပမာဏကိုမနေ့ဗုဒ္ဓဟူးနေ့ထုတ် New York Times သတင်းစာကြီးမှာဖော်ပြထားပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတပူတင်နဲ့ပြီးခဲ့တဲ့တနင်္လာနေ့ Helsinki မြို့တော်မှာတွေ့ဆုံဆွေးနွေးမှုနောက်ပိုင်းအရင်းကလက်တင်ခံထားတဲ့ထောက်လှမ်းရေးအတိုင်းအဝိုင်းရဲ့ကောက်ချက်ပေါ်ရှင်းနောက်မညီတဲ့ကြေညာချက်တွေထုတ်ခဲ့တာအပါအဝင် Democrat Hillary Clinton ကိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာရုရှားဆိုရရဲ့အခန်းကဏ္ဍကိုအယုံလွှဲသွားစေဖို့သမ္မတထရန့်ကဒီဇိုင်းမမတ်ကြိုးပမ်းမှုကိုသတင်းကဖော်ထုတ်ထားတာပါ။အမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုဖို့သတင်းနှစ်ပတ်လို2019ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးထရန့်အနေနဲ့ပထမဆုံးအကြိမ်သိရှိခဲ့တာလို့ New York Times သတင်းစာကဖော်ပြပါတယ်။အဲ့ဒီနေ့က New York ကထရန့်တာဝါမှာဘိုးထောက်လိုက်ရေးအေဂျင်စီ CIA ညွှန်ကြားရေးမှူး John Brennan အဲ့ဒီအချိန်ကတာဝန်ယူခဲ့ကြတဲ့အမျိုးသားထောက်လှမ်းရေးအေဂျင်စီညွှန်ကြားမှု James Clapper ပြည်သူ့စုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားမှု James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားရေးမှုဗိုလ်ချုပ်ကြီး Mike Rogers တို့နဲ့တွေ့ဆုံမှုအတွင်သိရှိခဲ့တာဖြစ်ပါတယ်။ရုရှားသမ္မတပူတင်နဲ့ရင်းနှီးတဲ့ထိတ်တန့်လျှို့ဝှက်သတင်းရှင်းမြစ်ထံကအချက်လက်တွေရုရှားစစ်တပ်အရာရှိတွေထံကအီးမေးလ်တွေနဲ့စာတို့တွေအပါအဝင်အင်တာနက်ထိုးဖောက်ဝင်ရောက်ဖို့လှုပ်ကြံသတင်းတွေဖြန့်ဝေရေးလှုပ်ရှားမှုမှာရုရှားသမ္မတပူတင်ကပုဂ္ဂိုလ်ရေးအရာညွှန်ကြားခဲ့တဲ့ထိတ်တန့်လျှို့ဝှက်အချက်လက်တွေကိုရွေးကောက်ခံသမ္မတထရန့်ကိုအရာရှိကြီးတွေကပေးအပ်ခဲ့ကြတာဖြစ်ပါတယ်
ဗြိတိန်နိုင်ငံမှာအာယုံရောထိခဲ့ပြီးလူသေစေလောက်တဲ့အစိမ်းနဲ့ရုရှားထောက်လိုင်းဟောင်းနဲ့သမီးပြည်သူတို့ကိုတက်ခတ်ခဲ့မှုရဲ့နောက်ကွယ်ကတန်တရားရှိသူတွေကိုရဲတပ်ဖွဲ့ကဖောက်ထုတ်သိရှိထားပြီးဖြစ်ကြောင်းရုရှားသတင်းဌာနတစ်ခုကဖော်ပြလိုက်ပါရဲ့။လွန်ကျွန်းကင်မရာမှတ်တမ်းတင်ဗီဒီယိုတွေနဲ့အခင်းဖြစ်ပွားချိန်မှာနိုင်ငံတွင်းဝင်ရောက်လာသူတွေရဲ့စီးရင်တွေကိုတိုက်ဆိုင်စစ်ဆေးပြီးစုံစမ်းစစ်ဆေးသူတွေကအတည်ပြုခဲ့ရမှာရုရှားနိုင်ငံသားတွေဖြစ်တဲ့ဆိုတာသိကြတဲ့အကြောင်း Press Association သတင်းဌာနကသတင်းအရင်းမြစ်တစ်ခုကိုကိုးကားဖော်ပြခဲ့တာပါ။မလာရီမှာတော့ဆယ်လက်ပါရီမျိုးမှာရုရှားနှစ်ဖက်တရှိဟောင်းဆာဂေးစကရပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတော်တော်များများပါဝင်ကြောင်းလည်းသတင်းကဖော်ပြထားပါတယ်။တိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့အစိမ့်ဟာတချင်းကဆိုဗီယက်ယူနီယံလက်ထက်1980နဲ့80ပြည့်လွန်နှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးနိုဗီချော့ခ်အာယုံရောထိခဲ့စေတဲ့အစိမ့်မျိုးစားဖြစ်ကြောင်းကုလသမဂ္ဂဓာတုလက်နက်တားဆီးရေးအဖွဲ့ OPCW ကလည်းနောက်ပိုင်းမှာအတည်ပြုထားတာပါ။ရုရှားဆိုရတော့တိုက်ခိုက်မှုနဲ့ပတ်သက်မှုမရှိတဲ့အကြောင်းညှင်းဆန်ထားပါတယ်။ဆယ်လက်စပရီမြို့ကနေ73ကီလိုမီတာအကွာမှာရှိတဲ့ MS ပရီမြို့မှာပြီးခဲ့တဲ့လကုန်မာတုန်းကအသက်44နှစ်အရွယ်ဒေါစတုကတ်တည်ဆုံးခဲ့တဲ့ဖြစ်ရမှာလဲအလားတူအစိတ်မျိုးစားကိုအသုံးပြုခဲ့ကြောင်းတွေ့ရှိထားတာပါ။မလ30ရက်နေ့ကနိုဗီချော့ခ်အစိတ်ကြောင့်စတုကတ်နဲ့အတွဲဖြစ်တဲ့ချာလီရောလီဟာလဲနေထိုင်မကောင်းဖြစ်ခဲ့တဲ့အတွက်ဆေးရုံတင်ကူတာထားရပါတယ်။
အစ္စရေးကိုသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်အနီးဆီးရီးယားနိုင်ငံအနောက်တောင်ပိုင်းဒေသတစ်ခုမှာဆီးရီးယားသဘုံတွေလက်နက်ချဖို့သဘောတူလိုက်ကြောင်းဖော်ပြချပါတယ်။ဒီသဘောတူညီချက်အရဆီးရီးယားအစိုးရတပ်ဖွဲ့တွေကအယ်ကွာဒီယာပြည်နယ်ကိုပြန်ဆောက်ရမှာဖြစ်ပါတယ်။သဘောတူညီချက်မှာမပါဝင်လို့တဲ့သဘုံတွေကိုတော့ဆီးရီးယားနိုင်ငံတွင်းကသဘုံထိန်းချုပ်ရာနယ်မြေတွေကိုတွားခွင့်ပြုမှာဖြစ်ပါတယ်။ရုရှားတပ်ဖွဲ့တွေအကူအညီနဲ့ဆီးရီးယားတပ်ဖွဲ့တွေကသဘုံတို့ထိန်းချုပ်ထားစေဖြစ်တဲ့နိုင်ငံအနောက်တောင်ပိုင်းကနောက်ဆုံးလက်ကျန်ဒေသကိုပြန်လည်သိမ်းပိုက်နိုင်ရေးထိုးစစ်ဆင်နေတာဖြစ်ပါတယ်။လူပေါင်း136,000လောက်ပိတ်မိနေပါတယ်။အစ္စရေးတို့က1968ခုနှစ်မှာဖြစ်ခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းဆီးရီးယားရဲ့ဂိုလန်ကုန်းမြစ်ကိုသိမ်းယူထားတာဖြစ်ပါတယ်။1984ခုနှစ်မှာတော့နှစ်နိုင်ငံနယ်စပ်တစ်လျှောက်စစ်မဲ့ဇုံကိုဖော်ဆောင်ထားတာပါ။တချိန်တည်းမှာပဲဆီးရီးယားအစိုးရကိုထောက်ခံတဲ့နိုင်ငံမြောက်ပိုင်းက4ဦးနဲ့ကီဖရာမြို့တွေကအနည်းဆုံးဒေသခံ9,000လောက်ကိုလည်းဒီကနေ့အစောပိုင်းမှာပဲဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှင
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချုပ်ဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေစေဖြစ်ကြောင်းပြည်ပခတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာခင်ကကမှရောက်လာကြတဲ့ရိုဟင်ဂျာတွေထံကသိခဲ့ရတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်ရောက်လာသူတွေကစီးပွားရေးအရပိုအဆင်ပြေတဲ့သူတွေကိုတွစ်ဆုံမြင်းမြန်းခဲ့ရမှာအကျဉ်းဖက်မှုတွေနဲ့အပြစ်ပေးအရေးယူခံရတာတွေစောင့်ဝင်နေရေးအခြေခံလိုအပ်ချက်တွေဖြတ်တောက်ခံထားရတာတွေလိုခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကြောင့်နေရက်ကိုစွန့်ခွာခဲ့ကြရတာကိုတွေ့ရှိခဲ့ရတဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်ပြီးဒီနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောဆိုထားတာပါ။ဒုက္ခသည်တွေဟာသူတို့ဘဝအနာဂတ်နဲ့ပတ်သက်လို့မိငုံထုတ်ခဲ့ကြတာတွေရှိခဲ့ကြပြီးသူတို့ခံစားနေရတဲ့ဒုက္ခတွေရောပါရေးတရားဥပဒေကိုလေးစားလိုက်နာရေးနဲ့တရားမျှတမှုရှိအမှတ်ကံချက်ရှိဖို့ကသာပြဿနာရဲ့အဖြစ်ဖြစ်တဲ့အကြောင်းလဲအဖွဲ့ဝင်၃ဦးပါအချက်လက်ရှာဖွေရေးအဖွဲ့ကိုဦးဆောင်သူအင်ဒိုနီးရှားရှစ်နေချူဟောင်းမာဇူခီဒရက်စမန်ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့ ARS ဆွေးနွေးအုပ်စုကလူညုံရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တာကိုမြန်မာလူညုံရေးတပ်ဖွဲ့တွေတုံ့ပြန်ချေမွန်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေထွက်ပေါ်ခဲ့ရကလူခွင့်ရေးကောင်စီကအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းစုံစမ်းမှုစီစဉ်ခဲ့တာပါ။မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုရခိုင်ပြည်နယ်ကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာစုံစမ်းစစ်ဆေးမှုတွေရှိတဲ့အတွက်လူခွင့်ရေးကောင်စီရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုလည်းလက်မခံပဲညှင်းဆန်ထားပါတယ်။ဒီနေ့မှာပဲလူခွင့်ရေးလှရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights ကလည်းရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျစီစဉ်ကျူးလွန်ခဲ့တဲ့အကြောင်းအစိုးရကစာထုတ်ပြန်ပြောဆိုလိုက်ပါတယ်။
အစ္စရေးနိုင်ငံမှာဂျူးအခြေချအင်အားတွေကိုအားပေးပြီးဂျူးလူမျိုးတွေသာကိုယ်ပိုင်ပြတ်ထန့်ခွင့်ရမယ်အကြီးအကျယ်အငင်းပွားစရာဥပဒေတရက်ကိုဒီကနေ့ခြားသာပရင်းရဲ့အစောပိုင်းမှာလွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်တွင်၈နာရီကြာအကြိတ်အနည်းဆွေးနွေးခဲ့ကြရပြီးတဲ့နောက်ထောက်ခံမဲ62မဲကန့်ကွက်မဲ55မဲနဲ့အတည်ပြုလိုက်တဲ့ဥပဒေအပေါ်အထူးသဖြင့်လွှတ်တော်တွင်ကအာရဗ်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်ဣသရေလတော်အာရတ်ညွန်ပေါင်းအဖွဲ့ရဲ့အကြီးအကဲအိုင်မန်အိုဒါကတော့မကောင်းဆိုးရွားဥပဒေလို့တုံ့နှုံပြောဆိုဝေဖန်ပါတယ်။ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကတော့ဒီဥပဒေချမ်းဟာဣသရေနိုင်ငံရဲ့သမိုင်းမှာရောကမ္ဘာတစ်လောကဂျူးလူမျိုးတိုင်းဟာဂျူးတွေရဲ့အဆက်အနွယ်တွေဖြစ်တယ်ဆိုတဲ့ဇီယွန်ဝါဒမှာပါအရေးကြီးလာတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်။ဒီနိုင်ငံဟာဂျူးတွေရဲ့နိုင်ငံဖြစ်တယ်။ဒါပေမဲ့နိုင်ငံကိုမတိမငိမ့်ဖြစ်အောင်ဂျိုးပန်းနေသူတချို့ရှိပြီးနိုင်ငံတည်ရှိနေမှုနဲ့အခွင့်အရေးတွေကိုအခြေပြက်အောင်လုပ်နေကြတယ်။ဒါကြောင့်လဲဥပဒေတရက်ကိုခိုင်ခိုင်မာမာပြတ်ထန်ရတာဖြစ်တယ်လို့ဣသရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။အာရတ်နယ်ပေါ်ဣသရေးနိုင်ငံသားတွေအနေနဲ့ပြည်သူအခွင့်အရေးအပြည့်အဝရဖို့အမခံထားတာပါ။ဒါပေမဲ့လဲခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပြီးလဲဝေဖန်မှုတွေရှိနေပါတယ်
။တူရကီနိုင်ငံမှာသမ္မတရီချစ်တာရဲ့အာရဝန်ကိုရာလူကဖယ်ရှားဖို့ကြိုးစားခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့2016အာနာသိမ့်မှုဂျိုးပတ်မှုနောက်ပိုင်းထုတ်ပြန်ခဲ့တဲ့အရေးပေါ်အချက်အလက်တွေဒီနေ့ပဲတက်တန်းကုန်ဆုံးသွားပါပြီ။ပြီးခဲ့တဲ့လတဲ့တကြောပြန်အနိုင်ရခဲ့တဲ့သမ္မတအာရဝန်ရဲ့ခရီးအတိုင်းဒီနေ့မနက်မှာပဲအရေးပေါ်အချက်အလက်အဆုံးသတ်သွားခဲ့တာပါ။အရေးပေါ်အချက်အလက်အမေရောက်လူပေါင်း9000ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ကြပြီးတသိန်းကျော်ကလည်းအစိုးရအလုပ်တွေကထုတ်ပယ်ခံခဲ့ကြရပါတယ်။ဒီလူတွေကိုတော့မောင်မြင်ခဲ့တဲ့အာနာသိမ့်မှုမှာတာဝန်ရှိတယ်လို့တူရကီဆိုရကဆွဆွတ်ထားတဲ့အမေရိကန်ခြေဆက်တူရကီဘာသာရေးကောင်ဆောင်ဖက်တူလာဂူလန်ပြင်ကတ်တူချအုပ်စုတွေနဲ့ဆက်နွယ်သူတွေဖြစ်နေအရေးယူခဲ့တာဖြစ်ပါတယ
် Facebook လူမှုကွန်ရက်ပေါ်မှာအကြမ်းဖက်မှုတွေကိုဥတီသွားနိုင်တဲ့အချက်အလက်မှားတွေကိုစပြီးဖယ်ရှားတော့မယ်လို့ Facebook ကပြောဆိုထားပါတယ်နိုင်ငံတချို့တွေမှာကိုဒီလက်ရောက်ကျူးလွန်မှုတွေကိုဖြစ်စေနိုင်တဲ့သတင်းမှားဖြန့်ဝေမှုတွေရှိနေတယ်လို့မနေ့ဗုဒ္ဓဦးနေ့ကအမေရိကန်လူမှုကွန်ရက်ကုမ္ပဏီ Facebook ကသူ့ရဲ့မူဝါဒကိုကြေညာတာမှာထည့်သွင်းပြောဆိုထားပါတယ်မမှန်မကန်ဓာတ်ပုံတွေ Facebook ပေါ်ကရေးသားချက်တွေအပါအဝင်သတင်းအချက်အလက်တွေကိုဒေတာကန်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစစ်စစ်ဆောင်ရွက်သွားမယ်လို့ Facebook ကုမ္ပဏီကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကပြောလိုက်ပါတယ်။ဒါအပြင်အဲ့ဒီလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့လုံခြုံရေးထိတ်တန့်တာဝန်ရှိသူ22ယောက်ကိုလည်းရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးသင့်တယ်လို့ပြောလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ကိုအမြန်ဆုံးလွှဲသင့်တယ်လို့ဒီအစီရင်ခံစာမှာတောင်းဆိုထားပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအဖွဲ့မြန်မာစစ်တပ်ဘက်ကကျူးလွန်ခဲ့တဲ့လူခွင့်ချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကဒီကနေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာတော့2018ခုနှစ်ဩဂုတ်လ25ရက်နေ့က ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခင်မှာကလေးကမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုကြေကြေပြတ်ပြတ်နဲ့စနစ်ကျကျူးလွန်မှုပြင်ဆင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး 45 Rights အဖွဲ့ကမှုဆောင်ရာရှေ့ချုပ် Matthew Smith က VOA ကိုအခုလိုပြောပါတယ
်။ We documented how the Myanmar authorities made preparations.
ဒီထိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်ဆက်ဆိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်မှုအတွေ့မြန်မာအာဏာပိုင်တွေဘက်ကဘယ်လိုပြင်ဆင်ခဲ့တယ်ဆိုတာကျွန်တော်တို့မှတ်တမ်းတင်ထားပါတယ်။အဲ့ဒီပြစ်မှုတွေထဲမှာလူမျိုးရုံးတပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလည်းပါဝင်နေဆိုတဲ့လက်ခံနိုင်လောက်တဲ့သက်သေထောက်ထားတွေကိုဒီအစီရင်ခံစာထဲမှာတွေ့ရှိထားပါတယ်။ဒါ့အပြင်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန့်တာဝန်ရှိသူ22ယောက်ကိုလည်းဒီလူခွင့်ချိုးဖောက်မှုအတွေ့ရာဇဝတ်မှုကြောင့်ဆိုင်ရာအရစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တင်ပါတယ်
။မြန်မာလုံခြုံရေးအာဏာပိုင်တွေဘက်ကလူခွင့်ချိုးဖောက်မှုတွေထဲမှာဓာတ်နဲ့ချွန်ထက်တဲ့လက်နက်အသုံးဆောင်တွေကိုသိမ်းဆည်းတာ၊ဂျန်စီယိုတွေကိုတင်းကြပ်ဖယ်ရှားခိုင်းတာ၊မွတ်စလင်မဟုတ်တဲ့သူတွေကိုလက်နက်တပ်ဆင်လေ့ကျင့်တင်ကြားပေးတာတွေပါဝင်တယ်လို့လည်းဆိုထားပါတယ်။ ဒါပြင်မြန်မာအာဏာပိုင်တွေဟာရိုဟင်ဂျာတွေစီကနေစားနပ်ရိက္ခာတွေကိုလည်းသိမ်းယူတာတွေလူသားချင်းစာနာမှုအကူအညီတွေမပေးနိုင်အောင်လုပ်တာတွေလည်းပါဝင်တယ်လို့ပြောပါတယ်အခုလိုမြန်မာလုံခြုံရေးတာဝန်ရှိသူတွေဘက်ကရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာရာဇဝတ်ခုံရုပ်ကိုလွှဲပြောင်းပေးဖို့ဒီအစီအစဉ်ခံစားထဲမှာတိုက်တွန်းထားတယ်လို့လည်းမက်သျူးစမစ်ကပြောပါတယ
် we're calling on the UN Security Council member states to do everything in their power
လုံခြုံရေးကောင်စီအနေနဲ့ဒီအခြေအနေကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုအမြန်ဆုံးလွှဲပြောင်းပေးနိုင်အောင်သူတို့ရဲ့လုံပိုင်ခွင့်အာဏာတွေကအကုန်လုသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့တောင်းဆိုပါတယ်
ဒီအစဉ်ခံစားမှာပါတဲ့အချက်တွေကိုတော့မျက်မြင်သက်သေတွေထွက်ပြေးလွတ်မြောက်လာသူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးအာဏာပိုင်တွေ ARS ရိုဟင်ဂျာအစွန်းရောက်အဖွဲ့တွေအကဲခတ်တွေဆရာဝန်တွေနဲ့အကူအညီပေးရေးအဖွဲ့ဝင်154ယောက်ကိုတွေ့ဆုံမေးမြန်းပြီးတော့အခြေခံထားတာဖြစ်တယ်လို့ 45 Rights အဖွဲ့ကပြောပါတယ်မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုအခုထပ်ပိုပြီးမစိုးလာနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဝင်ရောက်ဖြစ်ရှင်းတင်တယ်လို့ Matthew Smith ကပြောပါတယ
် The Myanmar military is responsible for mass atrocity crimes.In many different parts of the country against many different ethnic groups.
မြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းပါဝင်နိုင်ငံတော်နေရာတော်များများကတိုင်းရင်းသားဒေသတွေနဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်မှာဖြစ်နေတဲ့ရက်စက်တဲ့လူခွင်ချိုးဖောက်မှုတွေအတွက်တာဝန်ရှိပါတယ်။သူတို့ဟာအဲ့ဒီလူခွင်ချိုးဖောက်မှုတွေအတွက်လုံးဝပြစ်ဒဏ်ခံရခြင်းလည်းမရှိပါဘူး။ဒါကြောင့်တကယ်လို့သာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုဒီကိစ္စအတွက်တာဝန်မယူခိုင်းမှုဆိုရင်ဒီလိုရာဇဝတ်မှုတွေလူခွင်ချိုးဖောက်မှုတွေဟာဆက်ပြီးတော့ဖြစ်နေမယ့်အခြေအနေရှိပါတယ်။
ဒီရက်နေ့ဩဂုတ်လ25ရက်နေ့က ARS ရိုညာအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွေမှာနေမြေရှင်းလင်းရေးလုပ်ခဲ့ရာကနေအိမ်မှာရှိတဲ့ရိုညာတွေတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေအတွင်းမှာရိုညာ9သိန်းလောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တယ်လို့ပြောပါတယ်။အခုလိုရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့လူခွင့်အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်တော့မြန်မာစိုးရဘက်ကကော်မရှင်တရက်ဖွဲ့စစ်ဆေးနေပြီးတော့နိုင်ငံတကာကနေခေါ်ဆိုတုံးဆွဲနေတဲ့ရိုညာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာစိုးရဘက်ကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ
။ကိုရနိုင်စူးစီးတင်ပြထားတာပါ။ဆက်လက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ရန်ကုန်မြို့အာဇာနီဘိတ်မှန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနီနေ့နိုင်ငံတော်အခမ်းအနားကိုဒုသမရဥမြင့်ဆွေကောင်းဆောင်နဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေတက်ရောက်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လည်းတက်ရောက်ဂါရဝပြုခဲ့ပါတယ်။အာဇာနီဘိတ်မှန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားပြင်အာဇာနီခေါင်းဆောင်တွေလှုပ်ချန်ခံခဲ့ရတဲ့ရန်ကုန်အတွင်းဝန်ရုံးဟောင်းနဲ့အခြားမြို့အသီးသီးမှာလည်းအာဇာနီနေ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီအကြောင်းကို VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်။
ဒီကနေ့ကျင်းပတဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားဟာ NLD အစိုးရလက်ထက်မှာတတိယအကြိမ်မြောက်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနည်ဘိတ်မှန်အပြင်အခြားအထင်ကရနေရာတွေနဲ့အခြားတိုင်းနဲ့ပြည်နယ်တွေမှာလည်းအာဇာနည်နေ့ကိုအရင်ကထပ်ဆားရင်တဖြည်းဖြည်းနဲ့ကြဲကြဲပြန့်ပြန့်လှုပ်လာတာတွေတွေ့ရပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလည်း NLD အစိုးရလက်ထက်၃နှစ်စလုံးအာဇာနည်နေ့အခမ်းအနားကိုတက်ရောက်ခဲ့တာပါ။ရန်ကုန်မြို့အပြင်အခြားတိုင်းနဲ့ပြည်နယ်နေရာအနှံ့တွေမှာလည်းသက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကဥဆောင်ကျင်းပလျက်ရှိပါတယ်။ရန်ကုန်မှာတော့အာဇာနည်နေ့အခမ်းအနားတွေကိုအာဇာနည်ဘိတ်မှန်အပြင်ဗိုလ်ချုပ်နေထိုင်ခဲ့တဲ့အိမ်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်ရုံနဲ့ဗိုလ်ချုပ်ကျေးရွာရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်။အာဇာနည်ဘိတ်မှန်အပြင်ဗိုလ်ချုပ်အောင်ဆန်းတို့လှုပ်ကြံတဲ့တချိန်ကအတွင်းဝင်များရုံဟာလည်းအာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်ကဥဆောင်ကျင်းပပါရတယ်။အတွင်းဝင်များယုံဟောင်းမှာအာဇာနည်နေ့ကျင်းပဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့အတွင်းဝင်ယုံပြုပြင်ထိန်းသိမ်းရေးလုပ်ငန်းဆိုင်ရာတည်င်းနဲ့ပြန်ကြားရေးအဖွဲ့ကကိုဇွဲရဲရင်ကတော့ဒီနေ့အာဇာနည်နေ့အထိမ်းအမှတ်အတွက်အတွင်းဝင်ယုံမှပြင်ဆင်ထားတာတွေနဲ့ပတ်သက်ပြီးအခုလိုပြောပြသွားတာပါ
။လက်ရှိအာဇာနည်နေ့မြောက်အာဇာနည်နေ့အခမ်းအနားကိုကျွန်တော်တို့ပြသမယ့်အရာကတော့၄ခုပေါ့နော်။နံပါတ်1ကကျွန်တော်တို့ဘိုးကျောင်းအောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ညီညီကြဆုံးပြီးတော့ရသက်တပတ်အတွင်းမှာကျွန်တော်တို့ထိမ့်မှတ်ပြီးနဲ့တိစောက်ထားတဲ့အာဇာနည်ထိမ့်မှတ်ကြောက်တိုင်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့1948ဇန်နဝါရီလ၄ရက်နေ့မှာရရှိခဲ့တဲ့လွတ်လပ်ရေးမှာကျွန်တော်တို့မြန်မာနိုင်ငံအလံတော်ကိုလွတ်တင်တဲ့နိုင်ငံတော်အလံလွတ်တင်ရာမူလအလံတိုင်ကျွန်တော်တို့ဟိုပြင်ဆင်ပြီးအခြေအနေကိုပြန်တွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ပထမဦးဆုံးအခြေခံဥပဒေလူကြောင်ရေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့သမိုင်းမှာရေးပါလာတဲ့တိုင်းပြည်ပြည်ပတ်တော်ကိုကျွန်တော်တို့ပြသတာမှာဖြစ်ပါတယ်။
အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနည်နေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်။ဒီနှစ်82နှစ်ပြည့်မှာတော့အဆောက်အဦကြန့်ခိုင်မှုအားနည်းနေတာကြောင့်အရင်နှစ်တွေကလိုဖွင့်လှစ်ပြသနိုင်ခြင်းမရှိပါဘူး။အတွင်းဝင်များယုံကိုပြုပြင်မိုးမှန်နေတာတွေကိုလာရောက်လေ့လာတဲ့ဖာသာဆိုမြင့်ကတော့သူ့အနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်နေနဲ့လာရောက်လေ့လာတာဖြစ်တယ်လို့ဆိုပါတယ်
အရင်တော့ဒီကဝင်လို့မရဘူးလေ။ဟုတ်တော့မဟုတ်ဘူး။ခုကတော့ဝင်နေတယ်။မုန်းမနေတယ်။တကယ်ဟိုကြဆင်းတဲ့အခန်းတွေတော့ဒီကတော့ကြောက်ကြတာ။ကြဆင်းတဲ့ဥပ္ပဒေအောင်းမထားတယ်ကွာ။ခုတော့အဲ့ဒါတွေတော့ချိန်ပြမရလို့ရှင်ပါလေ။ဒီနေ့ကျရင် historic place ပေါ့နော်။တကယ် architect of independence နော်ဘုရားကြီးပေါ့နော်။ဒီတော့ဆက်တာတက်ကလည်း30 30 30မြတ်တဲ့ဂုဏ်ကြီးကကောင်းတဲ့နောက်တစ်ပါးမှာပေါ့နော်။တက်ဆင်းနေတာပေါ့နော်။ဒီလေကြော်ရရရှိပြီးတော့တိုင်းပြည်ကိုဆက်လုပ်ပါလေလို့ဆုမောင်းတောင်းတောင်းပါတယ
်။အာဇာနည်ပိမံမှာလုတ်တဲ့နိုင်ငံတော်အခမ်းအနားမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗိုလ်ချုပ်အောင်ဆန်းမိသားစုဝင်အဖြစ်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အတူအာဇာနည်ခေါင်းဆောင်တွေကိုဂါရဝပြုခဲ့ပါတယ်။နိုင်ငံပိုင်သတင်းစာတွေမှာတော့နှစ်စဉ်လိုလိုဖော်ပြနေကြအတိုင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန့်ခွန်းကောက်နှုတ်ချက်တွေကိုဖော်ပြခဲ့ကြပါလိမ့်ရှင်။
မမေခသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရှမ်းပလောင်တိုက်ပွဲကြောင့်ရှမ်းပြည်နယ်စစ်ပေးရှောင်အခြေအနေမတည်ငြိမ်သေးတဲ့အကြောင်းကိုတင်ပြချင်ပါတယ် RCSS SSC တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းတိုက်ပွဲကြောင့်ရွာသားတထောင်ကျော်တိဘောမြို့နယ်ဘက်ကိုတင်းရှောင်နေဆဲဖြစ်တယ်လို့နမ်တူမန်ဆန်စစ်ရှောင်စခန်းနေစစ်ပေးရှောင်900ကတော့နေရာရင်းကိုပြန်သွားကြပြီလို့စစ်ရှောင်အကူအညီပေးရေးအဖွဲ့တွေကပြောပါရယ်လက်ရှိပဋိပက္ခဖြစ်ပွားရာဒေသတွေကိုမြန်မာတပ်မတော်ကဝင်ရောက်နေရာယူလာလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနောက်ဆုတ်နေပေမဲ့လုံခြုံရေးအခြေအနေစိတ်မချရသေးဘူးလို့ကြေးရွာတာဝန်ရှိသူတွေကလည်းပြောပါရယ်ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ RCSS SSC တောင်ပိုင်းရှမ်းပြည်သမတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တို့ကြားစည်ရေးသိမ်းမှတ်နေမှုကြောင့်တီဘောမြို့နယ်ဘက်ကိုတိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေစစ်ဘေးသိမ်းရှောင်လာခဲ့ကြတာပါ။တီဘောမြို့နယ်မန်လီရွာစစ်ဆောင်စခန်းနဲ့တီဘောမြို့စစ်ဆောင်စခန်း၃ခုမှာစစ်ပြေဒုက္ခသည်ဥယျာဉ်1200ကျော်ရောက်ရှိနေတယ်လို့နယ်စည်းမချပရဟိတအဖွဲ့တီဘောကဥထကူမျိုးကပြောပါတယ်
။မင်းရနေကြကျွန်တော်ပန်းလုံးကြီးရွာနေပြီးတော့မှမန်လီကြီးရွာကိုကျွန်တော်ချွေလိုက်တာပဲနော်။သူကပြင်ရတဲ့နေသားရဖြစ်တောင်းလာကြတာ။ဒီ6ရာပုံးတဲ့နေရာကမန်လီကြီးရွာတရားလေးပေါ့နော်။အခြားနေရာတွေမှာတော့ရှိတယ်။ဒီဘောမျိုးပေါ်မှာမြေတီကျောင်းတိုင်းမြေတီကြီးရွာမှာဆို400ကျော်ရှိနေ။ကျွန်တော်တို့ကကျောင်းတိုင်း350ရှိနေ။အဲရေနာကြီးမှာဆို50နေကျောင်းတိုင်းရှိနေနော်။
စူလိုင်းလ၁၈ရက်နေ့မှာ RCSSS တောင်ပိုင်းရှမ်းပြည်သမတော်နဲ့ TNL တန်းပလောင်ဖွဲ့တို့စိုက်ပွဲဖြစ်ပွားလို့ပန်းလုံးမန်စာကြီးရွာကပလောင်တီရခန့်တွေစစ်ပြေးတင်းချောင်လာရတယ်လို့အခုကတပ်မတော်စစ်ကြောင်းတွေလည်းကြေးရွာပတ်ဝန်းကျင်မှာရောက်ရှိလာလို့မန်လီရွာဘက်ကိုဆွမှန်ရွှေ့ပြောင်းခဲ့ကြရတာပါစစ်ကြောင်းတွေအနေနဲ့ပြည်ရင်လွှာရင်ကလေးတွေတဲ့ဒီကနေ့မှာကြာရောက်တဲ့87ကြိမ်မြောက်အာဆန်နေတဲ့ခန်းနာကိုကျင်းပပေးခဲ့တယ်လို့ကုမျိုးကဆက်ပြောပါတယ
်ကျွန်တော်ဒီနေ့ကတော့စစ်ကြောင်းကလေးတွေရောက်လာနေနောက်တော့ဒီအာဆန်နေတဲ့ခန်းနာလည်းရှိတယ်ဆိုတော့ねကျွန်တော်လည်းတက်ကြွညံများကိုဒီလာနေစစ်ကြောင်းကလေးတွေလည်းစိတ်မနေနဲ့ပြည့်လိုက်ပါပဲဒီလိုမျိုးခန်းနာကြီးပြည့်နေနေတော့ကျွန်တော်မှတ်ပါလိုက်တော့
ဒီဘောမျိုးနဲ့တွင်စစ်ကြောင်းတွေရောက်ရှိနေချိန်မှာနမ်ဘရူမျိုးနယ်ဘက်ကမန်ဆန်ကျေးရွာမှာတင်းချောင်နေတဲ့စစ်ကြောင်းတွေဒီကနေ့မှနေရပြန်နေကြပြီလို့စစ်ကြောင်းကူညီပေးရေးဖွဲ့ဝင်စိုင်းလိန်ခန်းကပြောပါတယ်
ဒီမှန်ကစစ်ဆောင်ကန်းကတော်တော်ပြန်သွားကြတယ်နော်သူကလည်းဟိုစိုက်ကျူးရတီဖြစ်တယ်ဆိုတော့လေသူတို့လည်းအချိန်ကြီးကောင်းတာနဲ့ချက်ချင်းထပြန်ကြတာကျွန်တော်စစ်ဆောင်ကန်းက600လောက်ရှိတာအခု900လောက်တော့ပြန်သွားတယ်နော်အနည်းစုလောက်ပဲပြန်သွားတယ်နော
်ဒီစစ်ဘေးချောင်ရွာသားတွေဟာဇူလိုင်လ16ရက်နေ့တုန်းကတန်းပလောင် TNL ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်သမတော်တို့ကနေနမ်ဘရူမြို့နယ်မိုင်းမှုကြီးရွာအုပ်စုမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကောင်းဟုံရွာလွယ်မိတ်ရွာမိုင်းမှုရွာကရွာသားတွေစစ်ဘေးသိမ်းရှောင်နေရကနေနေရာရင်းကိုပြန်သွားကြတာပါလက်ရှိသူတို့ရဲ့ဒေသမှာတပ်မတော်ကနေရာယူလာလို့နှစ်ဖက်တပ်တွေဆုတ်ခွာခွဲတဲ့အခြေအနေတွေကြောင့်တိုက်ပွဲရပ်တန့်နေပေမဲ့စိတ်ချရတဲ့အခြေအနေမရှိဘူးလို့မန်ဆန်ကျေးရွာအုပ်ချုပ်ရေးမှူးကပြောပါတယ်
။မတူစစ်ကြောင်းနေလာလို့လုံခြုံရေးနေထားတယ်ကတိုက်ပွဲအခြေအနေကဒီမှာမြေအဖွဲ့လည်းချောင်းသွားပြီးအစီလည်းနည်းနည်းနောက်ဆုတ်သွားဆိုစစ်ကြောင်းနေလာတော့အနည်းငယ်သွားပြီးတော့နေရာတွေလည်းအခြေအနေကောင်းလာပြီဆိုတော့ပြန်ကြရတယ်။ကျွန်တော်အနေနဲ့ရေချီတော့စိတ်ချရတဲ့အနေထားတော့မရှိဘူးက
ရှမ်းပြည်နယ်မြောက်ပိုင်းနမ်တူကုတ်ခိုင်မန်တုံတီပေါ်မူဆယ်နန့်ခမ်းနန့်ဆန်မြို့နယ်ဘက်တွေမှာတမ်းပလောင်တပ်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တောင်ပိုင်းရှမ်းပြည်သမတော် RCSS SSC မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA ကချင်လွတ်လပ်ရေးဖွဲ့ KIU တို့လည်းလှုပ်ရှားနေပါတယ်
တောင်ပိုင်းရှမ်းပြည်သမ္မတနဲ့တန်ပလောင်တပ်ဖွဲ့တို့ဟာ2005နှစ်ခုပိုင်းကစပြီးအငင်းပွားပေါ်ရနေမြေပိုင်ဆိုင်မှုပြဿနာကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားလာခဲ့တာပါလက်ရှိအန်အယ်ဒီအစိုးရရဲ့ဦးစားပေးမူဝါဒတရားဖြစ်တဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့23ရာစုပင်လုံငြိမ်းချမ်းရေးညီလာခံကိုတတိယကျင်
မြန်မာတမတော်နဲ့တိုင်းသာလက်နက်ကန်ဖွဲ့တွေနဲ့တော်လကောင်စီရေးသိမ်းမှမှုတွေရှိနေစေလဲဖြစ်ပါတယ်ခင်ဗျာ
ကိုနိုင်ကွင်းအိမ်မှာရှင်အခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာတိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စဟာကမ္ဘာတစ်လုံးမှာထိတ်တန့်သတင်းဖြစ်ခဲ့ပြီးအခုချိန်ထိမပြေလည်သေးတဲ့ကိစ္စကမြန်မာခီးသွွားလုပ်ငန်းအပေါ်မှာတိတိတတ်တရိုက်ခတ်နေပါတယ်ရခိုင်ပြည်နယ်ကြောင့်နောက်နိုင်ငံတွေကကမ္ဘာလက်ခီးသွွားဝင်ရောက်မှုတိတိတတ်တကျဆင်းနေပြီးဘယ်ချိန်ပုံမှန်ပြန်ဖြစ်မလဲဆိုတာမရေရာသေးပါဘူးအနောက်နိုင်ငံတွေကကမ္ဘာလက်ခီးသွွားတွေဝင်ရောက်မှုကျဆင်းလာချိန်မှာအာရှဒေသကခီးသည်တွေပိုလာဖို့ကြိုးစားနေတယ်လို့လည်းမြန်မာနိုင်ငံခီးသွွားလုပ်ငန်းဈေးကွက်မြင့်တင်အသင်းရဲ့အကြံပေး Dietham Travel ရဲ့အုပ်ချုပ်မှုဒါရိုက်တာဦးဖြိုးဝေရာစာကပြောပါတယ်မြန်မာခီးသွွားလုပ်ငန်းလက်ရှိနဲ့ရှိအလားအလာတွေကိုမတ်တင်ကြီးထက်ကဆက်သွယ်မေးမြန်းတာမှာသူကအခုလိုစပြောပါတယ
်အဓိကတော့သူတို့ဒီ model background နဲ့ပေါ့နော်ဒီ recurring issue နဲ့ပတ်သက်ပြီးတော့ media ပေါ်မှာမြန်မာရဲ့ initial problem အကောင်ဖြစ်သွားတယ်လေအဲ့ဒီဟာပေါ်မှာမူတည်ပြီးတော့ဒီ consumer တွေကမြန်မာနိုင်ငံကိုတွားဖို့ဆိုရင်သူငယ်ငယ်ရှင်းသွားကြတယ်နောက်တစ်ခါကျတော့ဒီဟိုလာလို့ရှိရင်လည်းဟိုဒီတိုင်းကြီးကလိုပြောရမယ်မသွားတဲ့နေရာမျိုးဆိုရင်ခီးသည်ဒေတာမျိုးဆိုပြီးတော့အမှတ်လိုက်ကြတဲ့သဘောရှိပါတယ
်ဒီအနောက်နိုင်ငံကခီးသွွားတွေကတိတိတတ်တတ်ကြာသွားတော့ဘယ်လောက်တက်ရောက်မှုရှိပါသလဲ
ပြောရမယ်ဆိုရင်တော့ရှေ့မှာကျွန်တော်တို့ဟိုအခက်အခဲကြုံခဲ့ကြတာစင်ခေါ်မှုတွေနဲ့ကြုံခဲ့ကြတာတော်တော်များများရှိပါတယ်ဟိုနိုင်ငံရေးနဲ့ပတ်သက်ပြီးတော့တက်မတော်ဆိုတာလက်ထက်မှာပိတ်ပင်ဟိုမြန်မာနိုင်ငံကိုဒါမလဲကြပါနဲ့ဆိုတာမျိုးတွေပြောခဲ့ကြတာလည်းရှိရောလေအဲ့ချိန်မှာတော့မှပဲဒီလောက်ချင်းနေမဆိုးလို့ကျွန်တော်ထင်ပါတယ်။နောက်တစ်ခါဟဲ့လားတပေါင်းဘေးအန္တရာယ်နဲ့ထိခိုက်တဲ့ခါမျိုးမှာလည်းဟိုကြီးတဲ့ဝင်ကျသွားတာမျိုးတွေရှိပါတယ်။သို့တော်လည်းပဲဒီတစ်ခါတော့ကျွန်တော် focus လုပ်လို့မရနိုင်ဘူးဖြစ်နေရမြ။ဒီရင်တော့ဟိုဒီနှစ်ဒီတရားဒီတော့အဆင်မပြေပြီမဲ့နောက်တရားဒီနောက်နှစ်မှာပြန်ပြီးကောင်းလိမ့်မယ်ဆိုတာမျိုးညွှန်မှန်းလို့ရပါတယ်။ဒါပေမဲ့အခုအချိန်မှာကျွန်တော်တို့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်အချိန်မှာဒီကိစ္စရှင်းသွားမယ်ဆိုတာလည်းပြောလင်းလို့မရဘူး။လာနောက်တစ်ခါဟိုဘယ်ချိန်မှာဒီအာဆာနေပြီးတော့လာထပ်ပြီးတော့ဟိုအတက်ကလာလို့မလားမလို့ဘူးလားဆိုရင်ဟာလည်းဘယ်သူမှပြောလို့မရဘူးပေါ့နော်အဲ့လိုအခြေအနေမျိုးရှိတဲ့ခါကျတော့လက်ခဲတည်းလဲပေါ့နော် focus လုပ်ဖို့ကတော်တော်လေးခက်ခဲပါတယ်အဲ့တော့အများစုကမျှော်လင့်ထားတော့ဒီနှစ်ကောနောက်တစ်ခါနောက်နှစ်ကောဆက်ပြီးတော့ထိခိုက်နေလိမ့်မယ်လို့မျှော်လင့်နေကြပါတယ
်အာရှခီးသွွားတွေကရောဒီဗမာပြည်မှာဆုံးရှုံးသွားတဲ့အနောက်နိုင်ငံခီးသွွားတွေနေရာမှာအစားထိုးနိုင်လောက်တဲ့အထိလောက်လောက်လာလာရှိပါသလားရှင
်။ဟုတ်ကဲ့အခုဟိုလုတ်ပြင်မယ်လို့မျှော်လင့်ထားတဲ့ကိုရီးယားဂျပန်ရဲ့နောက်တစ်ခါပြည်ုပ်နိုင်ငံရဲ့ဒီနိုင်ငံသုံးနိုင်ငံကတော့အခုလက်ရှိမှာလည်းဟို top 5ထဲမှာပါနေပါတယ်။ဒီမှာနိုင်ငံလာလေတဲ့ခီးသွားတဲ့အများဆုံးလာတဲ့နိုင်ငံတွေရဲ့မှာပါပါတယ်။အဲ့တော့နောက်ပြီးတော့ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ customer ရဲ့ consumer ပေါ့နော်။ဈာပြီးဒီလည်းနဲ့ဆိုပြီးတော့ဧည့်သည်တွေရဲ့သူရဲ့ point of view ကလည်းမြန်မာပြည်အတွက်အဲ့လောက်ကြီးမပြင်းထန်ဘူးလို့သုံးသပ်လို့ရပါတယ်အဲ့တော့ဒီ market သုံးခုကတော့ promote တစ်စားလေးလုပ်ပေးမယ်ဆိုရင်တော့အများကြီးတိုးတက်မှုကိုချက်ချင်းတော့ညွှန်ပြလို့မရပါဘူးကျွန်တော်အနည်းဆုံး6လတစ်နှစ်အချိန်ပေးပြီးတော့ဒီသတင်းကိုအရင်ဆုံးပေါ့အောင်ဖောက်အောင်ပါလေအဲ့ဒါပြီးရခါကျနောက်နှစ်လောက်ဆိုရင်တော့ပို့ပြီးတော့ချိန်ဟုန်ပုံပြီးညစ်ပြီးတော့ app တွေဝင်ရောက်လာမယ်လို့ထင်ပါတယ်အဲ့ဒီ market သုံးခုကလည
်းမြန်မာပြည်တဲကအဓိကခီးသွားဒေတာတွေမှာရောဝင်ငွေကျသွားပါသလားရှင်ပကံတို့အင်းလေးတို့ဒီလိုဘက်တွေရော
ဒီအချိန်ကတော့ပုံမှန်စားလေကျတာရှိရဲ့ချိန်ပါညအဲ့တော့အခုချိန်မှာအဲ့တဲ့ဝင်နေတဲ့ဥစ္စာတော့ရင်းနှစ်တည်းရနဲ့ရှင်ကျင်တော့တိတ်တော့မကွာဘူးလို့ပြောလို့ရပါတယ်ကျွန်တော်စိုးရင်ကမှအခုလာမယ့် high season ပေါ့နော်အောက်တိုဘာအလွန်ပေါ့အောက်တိုဘာအလွန်နောက်နေ့ March လကုန်ထိအဲ့ချိန်မှာရောကျမဲ့စက်ကရီပဲကျွန်တော်တို့စိုးရင်ရမှာပါ
မတ်တင်ငိထိုင်ဆက်သွယ်မေးမြန်းထားတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ92မီတာ32 40 48အပြင် ဒုတိယနိုင်ငံဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ58 kHz 9335တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊မြမရေးသုံးသပ်ချက်နဲ့အတူပြည်ထောင်စုအဆင့်ရွေးကောက်ပွဲတွေဖြစ်ကြတဲ့အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်ရွေးကောက်ပွဲတွေနဲ့ပြည်내တိုင်းဒေသကြီးအဆင့်ရွေးကောက်ပွဲတွေကိုတိကျကျင်းပပေးဖို့လိုတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကတောင်းဆိုလိုက်ပါတယ်။
ပြည်내ဆွတ်တော်ရဲ့အခန်းကဏ္ဍနဲ့အရေးကြီးပုံနဲ့ပြည်ထောင်စုရဲ့ဟာနဲ့မတူဘူး။အဲ့တော့ပြည်သူ့ဆွတ်တော်အမျိုးသားဆွတ်တော်ကြီး
တိုင်းရင်းသတင်းလွှာကဏ္ဍမှာပြည်စုံနာဆင်ရဖို့ရှိပါတယ်။အခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပြည်ပဆေးသွားကူတဲ့အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာထိုင်းနိုင်ငံအပါအဝင်ပြည်ပကိုဆေးသွားကူတာတွေများလာနေတာမို့မသွားခင်တည်တင်တာတွေမျှဝေပေးဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘာကြောင့်အခုလိုနိုင်ငံသားဆေးသွားကူသူတွေများလာရပြီးဘလို့ကောင်းကျိုးဆိုးကျိုးတွေရှိတယ်လဲ။ဘာတွေကြိုတင်ပြင်ဆင်ဖို့လိုအပ်တယ်လဲ။ဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗ
ျ။ Okay, ဒေါက်တာမြင့်ဦးခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီပြည်ပကိုသွားပြီးတော့ဆေးကူတာပေါ့နော်။အရင်ထက်ဆက်လို့ရှိရင်ဒီတဖြည်းဖြည်းများလာတာကိုတွေ့ရပါတယ်ဆရာ။အဲ့ဒီခါကျတော့အခုလိုဆေးသွားကူရနဲ့ပတ်သက်ပြီးတော့ဆရာကြီးဒီအရေးကြီးသိတဲ့သိတဲ့အချက်ဆိုလို့ရှင်ဆရာဘယ်အချက်ကိုစပြီးတော့ထောက်ပြမလဲဆရာကြီးအ
ဲကျွန်တော်တို့ဒီအင်္ဂလိပ်နိုင်ငံပေါ့အထူးသဖြင့်တော့ဂျူရီယာထိုင်းပေါ့နော်နောက်ပါကျွန်တော်တို့ဒီအိန္ဒိယကမန်ဘိုင်းလို့ပါလို့လည်းရှိတယ်စင်ကာပူမလေးရှားပေါ့နော်အဲ့တော့အများဆုံးသွားကြတာကတော့ထိုင်းနိုင်ငံပေါ့နော်ဘန်မန်ကဆေးရုံဆိုတာဒူဘာပုဂ္ဂလိကဆေးရုံမှာပဲအဲ့လိုသွားကြတာများတယ်အဲသွားတဲ့အကြောင်းရင်းကတော့ကိုယ်နိုင်ငံမှာမရှိတဲ့ကုသချက်တွေသူတို့ဆီမှာရှိတယ်နောက်ပါသူတို့နိုင်ငံကအရေးသွေးကောင်းမွန်တဲ့ကုသစာရဲ့ကုသချက်တွေပစ္စည်းကရိယာတွေเนาะပြီးရောယောဂရှာဖွေထုတ်တာတွေရှိတယ်အရေးသွေးကောင်းတယ်ဆိုတာကအဲဒီဆေးရုံတွေကနိုင်ငံတကာနဲ့အရေးသွေးမှာတန်းညှိထားတာပေါ့ဥပမာဒီပမန်ဂတ်ဆေးရုံဆိုလို့ရှိရင်အမေရိကန်နိုင်ငံမှာရှိတဲ့ဆေးရုံတွေနဲ့ Joint Commission on International Accreditation လို့ခေါ်တယ်နိုင်ငံတကာကအရေးသွေးချိတ်ဆက်မှုတွေကိုအမေရိကန်ဆေးရုံတွေနဲ့ချိတ်ထားတော့သူဆေးရုံသွားကူတာအမေရိကန်နိုင်ငံရဲ့ standard အတိုင်းပေါ့အမှုသားချက်အကျဒါလေးပေါ်မှာနိုင်ငံလူတွေကကြိုက်တယ်ပေါ့လေ။ပေါ်မှာနိုင်ငံမှာအဲ့လိုမျိုးတွေမရှိဘူး။ရေသွေးညှိထားပြီးတော့ပန်းလိုက်ဆေးုံတစ်ခုပဲကျွန်တော်တို့ခြေစီရရထားရှိရဲ့။နောက်ကလူနာတွေရဲ့စိတ်ကျေနပ်မှုတွေပေးဆောင်တာပေါ့နော်။ပေါ်မှာကဘုံဆောင်မှုကအရန်ကောင်းတော့စိတ်ကျေနပ်ကြတာပေါ့။အဲ့တော့အဓိကပန်းမှန်ယောဂလေးတော့ကျွန်တော်မသွားတာမတွေ့ပါဘူး။ကြီးကြီးကျယ်ကျယ်ပေါ့ဆိုတော့မျက်နှာအစာထုတ်ပြင်ပြင်မယ်နှလုံးသွေးကြောတွေကိုဖလှယ်မယ်။ကိုယ်စိတ်ကြတယ်ပေါ့နောက်ကကျရင်အစိမ့်မြစ်တွေလဲနေပေါ့ဗျာ။ဒါပေမဲ့ဆိုတာကခါစစ်ယောဂီတစ်ခုလုံးလဲမယ်။ဟိုဒူးစီယောဂီလဲမယ်။အဲ့လိုမျိုးတွေကိုသွားရတယ်များလားပေါ့နော
်ဟုတ်ကဲ့ဆရာကြီးအခုလိုဒီသွားတဲ့နေရာမှာတချို့လဲဒီဆရာဝန်တွေနဲ့တိုင်ပင်တာရှိနိုင်တယ်လို့တချို့လဲကိုယ့်အနေကိုပြင်ဆင်ပြီးတော့သွားတာတွေရှိနိုင်တဲ့အခါကျတော့အခုလိုဒီသွားပြီးတော့ခုဟာချင်းရဲ့ဒီအကျိုးအဖြစ်လေးပေါ့ရှင်းပြပေးလို့ရမှာ
ဆရာမှန်တယ်ဟုတ်တော့အခုသူတို့ရဲ့အရေးသေးကိုကအထင်ကြီးပြီးသွားတာပေါ့နော်သွားတဲ့ခါကျတခါကျတချို့ကဒီမှာရှိတဲ့ဆရာဝန်တွေမတိုင်ပင်မဲနဲ့ကိုယ့်ကိုသွားတယ်ဥပမာသူတို့ကလည်းပြီးရင်ဘယ်မှာဒီမှာလာပြီးတော့သူတို့ရဲ့ယုံကိုရလာခွင့်တာပါဗျာလူနာတွေကိုသူတို့ဒီမှာအချက်လေးတောင်းလို့သွားရမယ်ဆိုပြီးဆရာမပါပဲနဲ့လည်းကြည့်ရပါပြူစားရှိရအဲ့တော့အဓိကကတော့ဒီချို့တွေကဒီခီးသွားရင်းနဲ့ဖရားလည်းဖုန်းရင်းနဲ့ဆိုပြီးတော့ငါတို့ကဆေးစစ်ကြမယ်ဆိုပြီးဆေးသွားစစ်တာဆေးစစ်တာလောက်ကတော့ဘာယူရလဲကောင်းကောင်းလုပ်နေတာပဲလေကုသချက်မဟုတ်ဘူးအဲ့တော့စိုးကျိုးကဘာတွေ့ရလဲဆိုလို့ရှိရင်ဥမာဟိုမှာဆစ်လိုက်တော့မှကြီးကျိုးယောဂတွေ့တယ်ဟိုကဆရာကစီယိုစီလေးပြေးလိုက်တယ်အဲ့စီယိုဆိုတဲ့ယောဂရဲ့သဘောတဘာဝကတက်တက်လုံးစိတ်ပေါ်မှာဒီစီယိုယောဂကိုအင်္ဂလန်နိုင်ငံဘက်ကလည်းမပြောက်ဘူးအမေရိကန်နိုင်ငံဘက်ကလည်းမပြောက်ဘူးလူရီးယားမှာလည်းမပြောက်ဘူးလူနာဆင်ကြီးမှာအဲ့ဒါမျိုးဟိုမှာတွေ့ရတဲ့ခါကျတော့သူပြည့်ရတဲ့စီရီယာအခါကျဘဘာကြီးမှမရှိတဲ့စီရီဖြစ်တော့သူကတစ်လုံးနဲ့တောက်ရမယ်သူကတစ်လုံးနဲ့ထိုင်းနိုင်ငံမှာတော့နေမှာမဟုတ်ဘူးလေပြန်လာတယ်သူဝေတာလည်းမရှိရတော့တစ်နှစ်စာရှင်းပြန်တယ်နှစ်စာပြန်ပြတော့ဗျာဒ ဲ့တော့ဒီမှာကျဆက်ဖို့ဆိုမရတော့ဘူး။ဒါကြောင့် physics ကိုခန္ဓာ physics ရုံနဲ့တော့မသွားနဲ့။ဒီကယောဂကြီးကြီးတခုဟိုမှာကုရစာတဲ့ကုသတရရှိတယ်။အဲ့လိုဆိုသွားတော့ကောင်းတယ်။ဒါကြောင့်ကျွန်တော်မသွားခင်ဆရာတွေကိုတိုင်မင်ပေါ့။အတည်းဆုံးဒီကပြည်သားစုဆရာတွေကိုတိုင်မင်။သွားတယ်လားမသွားတယ်လားပေါ့နော်။ဆိုတော့ပြည်ရင်းမှာလည်းဒီကုသကြရတယ်။ဒါပေမဲ့ဒီကုသချက်ကပြည်ရင်းမှာပစ္စည်းပစ္စည်းမကောင်းနိုင်ဘူး။ဒီလိုတည်းရတဲ့ကျွန်တော်ကအားနေတယ်ဥမာတက်ကင်တဲ့ပစ္စည်းဥမာကျွန်တော်ကအယူအဆထုတ်တဲ့ပစ္စည်းလူတိုင်းကမပေးနိုင်ဘူးအဲ့လိုမျိုးရှိတယ်
ဟုတ်ကဲ့ဆရာဒီနေရာမှာမြန်မာနိုင်ငံအနေထားကကြတော့ဒီစေကုသစီကထိုင်းတက်စားလို့ရှိရင်အကုန်ကြဟိုနည်းနေမလားပေါ့နော်အဲ့လိုစဉ်းစားမိတဲ့ခါကျတော့ဦးထိုင်းကိုတက်ကူခြင်းအပြင
်
ဒီကုန်ကြစိတ်မလိုအပ်ပဲလဲမဖြစ်ရအောင်ဘလို့အနေထားတွေကိုသတိထားတယ်လားဆရာ
ကိုယ်နိုင်ငံမှာကျောင်းကျင်တဲ့ဆရာတွေရှိတဲ့ခါကျတော့ကိုယ်နိုင်ငံကဆရာတွေကိုအရင်နံပါတ်တိုင်မင်းပေါ့ဗျာအစောကပါရဂူကြီးကိုတိုင်ရမယ်လို့မဟုတ်မလို့အောင်ကျွန်တော်ကမိသားစုဆရာတွေကိုတိုင်မြင်လိုက်ပေါ့ကျွန်တော်ရန်ကုန်မှာခွင်းရင်ဘယ်လိုမျိုးအနေထားရှိမလဲပေါ့နော်ပစ္စည်းပစ္စည်းအနေထားဆောင်းနဲ့တောင်းညမှုအနေထားစေးရုံရဲ့ပံ့ပိုးမှုအနေထားပေါ့နော်အဲနိုင်ငံသားမှာဆိုရင်ကိုဆိုတော့ဘာမှတော့ပါသွားကုမယ်ဆိုလို့ရှိရင်ဘယ်လိုအနေထားလဲပေါ့နော်သူစီမှာကိုရတားတဲ့အနေထားမျိုးရှိသလားအဲ့တော့ဆောင်းတိုင်မြင်တော့မှဆောင်းကဒါဆိုရှင်တော့သူသွားတင်တယ်အဲ့တော့ငွေကြေးရတော့ဘာပြေတော့များမှာပဲအမေအခုနောက်ပိုင်းလူတွေပြောလာကြတော့အိမ်မတိမ်မရင်ပုဂ္ဂလိကစေုံနဲ့ရှင်လိုက်ရင်ဒီမတင်မရင်လို့ပြောကြတော့ဒါပေမဲ့ကိုယ်နိုင်ငံရဲ့အနေအထားမှာတာလာရရှိတာပေါ့ဒီလူတွေကိုဆက်ကြည့်ပေးနိုင်တဲ့အနေအထားရှိတယ်။ကိုယ်နိုင်ငံကတော့တစ်ခါသွားပြီးတော့ပြန်သွားဖို့ဆိုတာနောက်တစ်ခါပြန်ပြီးလိမ့်မယ်ပြန်စီရမယ်။အဲ့ဆရာတွေနဲ့အများနဲ့ဆက်သွယ်မှုမရှိနိုင်ဘူး။ပြန်ကြည့်ရတာလေခက်တာလေပါလာနိုင်တယ်ပေါ့နော်။နောက်တစ်ခုကအဲ့ဒီမှာဘာသာစကားအခက်အခဲတွေ့တာပေါ့ဗျာ။ကိုမေးကျင်လိုက်မေးလို့မေးရတာမျိုးလေအခုပမာဆရာကြတော့မေးနိုင်တာပေါ့နော်။နောက်တစ်ခုကသူ့နိုင်ငံသုံးနဲ့ဆေးပေါ့ဗျာ။အချို့ဆိုအခုမှဆိုကုနာကျွန်တော်ပြောလို့ပဲဒီစီဂျိုဆေးကိုသူ့နိုင်ငံမှာရှိတဲ့ကောင်းလို့စီပဲကိုယ်နိုင်ငံရှာဝယ်လို့မရအောင်နောက်ခါသူတို့နိုင်ငံရဲ့ပြည်စည်းဝါးစီသုံးဆင်းမှုနဲ့ကိုယ်နိုင်ငံပြည်စည်းဝါးစီသုံးဆင်းမှုမတူဘူးပေါ့သူ့နိုင်ငံဟာဝယ်ဒီမှာပြည်စည်းဝါးစီကရင်ပါနေရမျိုးဖြစ်တာပေါ့နော်အဲ့တော့အရေးကြီးတာကတော့ကျွန်တော်သွားမယ်ဆိုလို့ရှိရင်ကျူတင်ပြည်စင်စရာလိုတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ကျူတင်ပြည်စင်နာလေးကိုလေအသေးစိတ်လေးပြောပြပေးပါလားဆရာ
အဲ့တော့ဆိုတော့မသွားခင်ကျွန်တော်ဖြစ်စင်နာကတော့ဒီတလာခွင့်တလာလောက်ကျူတင်ပြည်လို့ရမယ်အကိုဒူးစစ်သွားလဲမယ်ဆိုကြပါလို့ဆော်ကြောက်ကစားထုတ်မယ်ဆိုကြပါလို့အဲ့ဒီမှာရှိရကျွန်တော်တို့ကအနေထားကိုကျွန်တော်တို့လက်ရှိအနေထားအဲ့ဆေးပတ်တန်းကိုအကုန်လုံးယူသွားရမယ်။အော်ဒီကဆရာဝန်တယောက်ကဘာလို့လဲဆိုတော့ဟိုကဆရာဝန်နဲ့ညှိဖို့ကျွန်တော်အနေထားအနည်းဆုံး online နဲ့ပဲဖြစ်ဖြစ် Facebook နဲ့ပဲဖြစ်ဖြစ် email နဲ့ပဲဖြစ်ဖြစ်ပေါ့နော်ဆက်သွယ်နိုင်တော့အကောင်းဆုံးပဲ။အဲ့တော့အဲ့လိုမျိုးတွေမဟုတ်ဘဲနဲ့ကိုယ့်ကိုသွားလိုက်ကြတယ်ဆိုတဲ့အခါကျတော့ခုနပြန်လာတဲ့အခါကျတော့ခုနဒီကဲသူ့နိုင်ငံမှာကျွန်တော်ခွဲစိတ်ပြီးဆိုကြပါလို့ပြန်ပြီးလည်းညာစီလာရတယ်အဲ့တော့ခုနကောင်းကျိုးတွေရှိတယ်လို့ပဲပြဆိုးကျိုးရပါအဲ့ပြန်ပြီးလည်းညာတွေးကြောတွေးခဲတာလေးကိုဖြစ်တဲ့လည်းညာပြန်စီရတယ်ဆိုတာနောက်သူတို့စီရနေပြီးတော့နောက်ထပ်ချက်လုပ်စီရတယ်အဲ့ခါနောက်တစ်ချိန်ချက်သွားရမှာနောက်တစ်ချိန်သွားရမလားလုံးစရာမသွားတော့ဘူးဆိုတာမျိုးဆိုတော့တမျိုးပေါ့လေအဲ့ပါပြန်သွားရတာမျိုးတွေရှိတယ်ခုနကြောက်ကပ်ခဲတဲ့လူနာမျိုးတွေဆိုပြန်ပြအောင်မာတွေရှိတာပေါ့နော်အရှိနေပြတရားဆရာဝန်တယောက်ရဲ့မှတ်ချက်တစ်ခုကိုတခြားရေးသွားရင်နောက်ဟိုမှာရှိတဲ့ဆရာဝန်ရဲ့အရေးချင်းတွေကတည်းကလေ့လာရမယ်ဟိုမှာလည်းကျွန်တော်တို့ကမတော်တာအလိမ့်နဲ့မိသွားနေတယ်လေနောက်ကဒီမှာလူနာကအချိန်နဲ့တည်နေမှသွားတင်တာပါအချို့ကအသေးဆိုင်ကြီးကြတော့မှလူနာကိုပြီးတော့လိမ္မာနဲ့ခေါ်မယ်။ဘာညာဆိုလူနာအဲ့လှုပ်ရှားမှုတွေသွားရလာမှုလူနာမတမ်းမခံနိုင်ဘူးပေါ့။ဟိုရောက်တော့ကျွန်တော်သိတယ်အချိုးရောက်တာမဟုတ်ဘူးပထမကကုံသွားတယ်။အဲ့တော့သူတို့နဲ့ဆက်သွယ်မှုတွေရှိရမယ်။အဲ့ဒီမှာခွဲစိတ်တဲ့တကယ်လို့တို့မျိုးတွေဟိုမှာနာအလှပြင်းနဲ့ဆရာကြီးတယောက်ယောက်နဲ့ဒီမှာရှိရင်မိသားစုဆရာအောင်တဲ့အဲ့ဒီခေါ်ရင်မိသားစုဆရာအောင်တွေမှတ်ချက်တွေကိုခါလဲဒီကဒီကမိသားစုဆရာအောင်လမ်းပေးရမယ်။နောက်ဟိုမှာခွဲစိတ်ပြီးလို့ရှိရင်ဟိုမှာဘာလို့လုခဲ့လဲဆိုတဲ့မှတ်တမ်းကိုလူနာကတောင်းရမယ်။အဲ့တော့သူကတောင်းမမေ့နဲ့ကျွန်တော်စီရောက်လာတယ်ရောက်လာတော့ဒီတပုံကြီးကိုထိုးပေးတယ်ထိုးပေးတော့သူ့ဟာရယူရီးယားစာတွေကျွန်တော်မဖတ်တတ်ဘူးသူဘာလို့မှမကျွန်တော်ကောင်းကောင်းမသိဘူးပေါ့နော်အဲ့တော့မှတ်တမ်းတွေကိုအကုန်လုံးအင်္ဂလိပ်လိုပြန်ရေးဖို့ညာဘက်ကတောင်းဆိုရမယ်ပြီးတော့ပြန်လာလို့ရှိရင်ဘာတွေလုပ်အောင်မလဲဆိုတော့တခါလေးမေးလာခဲ့မှာပြီးတော့အဲ့ဒီလူနဲ့ဒီကမိသားစုဆောင်နဲ့ဆက်သွယ်ရတယ်ဆိုတော့အကောင်းဆုံးဒီလမ်းဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့ဥအောင်ခင်ရဲ့မြမကြီးတုံသက်ချက်ကိုနားဆင်ကြရပါမယ်။တရားဥပဒေဆိုင်ရာဗဟုသုတပြန့်ပွားဖို့တရားရေးဌာနကကြိုးပမ်းနေပါတယ်။ဒါပေမဲ့ဥပဒေကဘလို့ကာကွယ်ပေးပြီးတရားမျှတမှုရအောင်ဘလို့လုပ်တယ်ဆိုတာကိုပြနိုင်မှုလိုပါတယ်။ဒီအကြောင်းကိုဥအောင်ခင်ကစီစဉ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်။
တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုကဏ္ဍပြည်ပြင်းပြောင်းလဲရေးဟာ NLD အစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့လွန်ခဲ့တဲ့မတ်လ9ရက်နေ့ရှိရနေကနေပြည်တော်မှာကျင်းပတဲ့ညီလာခံမှာဒေါက်ဆန်းစုကြည်ကပြောသွားပါတယ်။တရားဥပဒေစိုးမိုးရေးအတွက်တရားမျှတမှုဆိုင်ရာပေါင်းစပ်ညီနိုင်ရေးညီလာခံမှာပြောဆိုသွားတာဖြစ်ပါလေ။ပြည်သူ့ကိုအကျိုးပြုတဲ့တရားတဲ့ဥပဒေကျင့်သုံးမှပြည်သူ့ဘဝလုံခြုံစိတ်ချရမယ်လို့ဆိုပါတယ်။ အငင်းပွားမှုကိုဖြစ်ရှင်းရမှာတည်သူလူထုအများစုကဓလေ့ထုံးစံဟောင်းကိုသာတုံးနေတာမို့တရားစီရင်ရေးစနစ်ကိုမိခိုအားထားမှုနည်းနေတယ်လို့ဆိုပါတယ်တရားဥပဒေစိုးမိုးရင်းနဲ့တရားမျှတမှုရရှိရေးအတွက်ဆောင်ရွက်ရမှာအခက်အခဲတွေ့ကြုံရတယ်လို့ရှင်းနေချုပ်ကလည်းပြောပါတယ်တိုင်းနယ်ပြည်နယ်မှာတရားဥပဒေစိုးမိုးရင်းနဲ့တရားမျှတမှုရရှိရေးအတွက်ကော်မတီတွေဖွဲ့ပြီးဆောင်ရွက်နေပြီးမြေတရားမှုမရှိရဖြစ်နေပါတယ်ဒီကိစ္စမှာတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာဟာအဓိကအခက်အခဲဖြစ်တယ်လို့ရှင်းနေကြကပြောသွားပါတယ်။တာဝန်ရှိသူတွေမှာလွတ်ပိုင်ခွင့်အမျိုးမျိုးရှိနေပြီးဌာနဆွဲပုဂ္ဂိုလ်ရဲကမကျော်လွှားနိုင်ဘူးလို့ဆိုပါတယ်။တရားမြတ်တာအောင်လက်တွေ့လုပ်ဖို့ခက်ခဲနေတဲ့သဘောဖြစ်ပါတယ်
။ British Council ရဲ့ My Justice အဖွဲ့ကလည်းတရားမြတ်တာမှုနဲ့ပတ်သက်တဲ့နိုင်ငံလုံးဆိုင်ရာစစ်တမ်းကို March လကထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လကဩဂုတ်လအထိတိုင်းနယ်ပြည်နယ်တွေမှာအရွယ်ရောက်သူပေါင်း 3,500 ကျော်ကိုကြာပန်းစနစ်နဲ့ရွေးချယ်မေးမြန်းတဲ့ကွင်းစင်းသုတေသနပြုမှုဖြစ်ပါတယ်။တရားဥပဒေကရောဥပဒေဆိုင်ရာအဖွဲ့အစည်းကရောတရားမျှတအောင်ဆောင်ရွက်ပေးနိုင်စွာမရှိဘူးလို့ပြည်သူလူထုကယူဆကြောင်းစစ်တမ်းမှဖော်ပြထားပါတယ်။ပြည်သူယုံကြည်မှုနည်းပါးနေတာကိုတရားစီရင်ရေးဆိုင်ရာဌာနတွေကလည်းသဘောပေါက်တယ်လို့ဆိုပါတယ်ဒါကြောင့်ဥပဒေဆိုင်ရာအသိပညာပေးလုပ်ငန်းနဲ့မလုံလောက်ပဲဥပဒေကိုဘယ်လိုလက်တွေ့ကျင့်သုံးနေလဲဆိုတာကိုထင်သာမြင်သာရှိအောင်ဆောင်ရွက်ပြဖို့လိုအပ်တယ်လို့အကြံပေးထားပါဗျ။တ
ရားမျှတမှုရအောင်ကြိုးပမ်းရမှာလက်မတွေးရင်ခရီးမရောက်ဘူးလို့ပြည်သူ့ဘက်ကယုံကြည်နေပါပဲ။တရားမျှတမှုအတွက်တာဝန်ရှိသူဟာရက်ွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေဖြစ်ပြီးပဲဒီလူတွေဟာတရားစီရင်မှုပြုပြင်ရေးမှာမပါဝင်သေးဘူးလို့မြင်ရပါတယ်။အမြင့်ပွားမှုကိုဖြစ်ရှင်းရမှာဖေမှုယာယီမှုရက်မီရက်ဖတ်နဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတို့ကိုအကူအညီတောင်းကြပါတယ်။ဒီနေရာမှာရက်ကြေးအုပ်ချုပ်ရေးမှုဟာအလွန်အရေးပါနေပါတယ်။ရဲကိုတန်ရမယ့်အမှုဟုတ်မဟုတ်ရက်ကြေးအုပ်ချုပ်ရေးမှုကဆုံးဖြတ်နေပြီမဲ့တို့ရဲ့လုံလီးလုံထုံးတွေကိုရှင်းလင်းပြတ်သားစွာမသိရဘူးလို့ဆိုပါတယ်။အကျိုးပြဿနာဟာအငင်းပွားမှုအများဆုံးဖြစ်ပြီးငွေစင်းင်းနဲ့မှတ်ပုံတင်ပြဿနာကဒုတိယအများဆုံးဖြစ်ပါတယ်။လေယာဉ်မြေမှတ်ပုံတင်ပြဿနာကတော့ဆယ်ရာခိုင်နှုန်းသာရှိပါတယ
်။အိမ်တွင်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတိုင်ကြားတာမျိုးရှိပုံမရတဲ့အတွက်အမှန်တကယ်ဖြစ်ပွားမှုနည်းပါးပုံရပါတယ်။အကျိုးပြဿနာလိုအငင်းပွားမှုတွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတဆင့်ဖြေရှင်းမှုစ조사ကြပေမဲ့ပြီးစီးတဲ့အထိမလုပ်ကြပဲတို့လိုတန်းလန်းဖြစ်နေတာတွေကများနေပါတယ်။မြေယာနဲ့မှတ်ပုံတင်ပြဿနာကိုသာဖြေရှင်းဖို့ပိုပြီးစိတ်ဝင်စားကြတာတွေ့ရတယ်လို့ဆိုပါတယ်။တရားမျှတမှုကိုပြည်သူလူထုခံစားနိုင်ဖို့စ조사အထောက်ရမှာတရားစီရင်ရေးဘက်ကသာကြည်ပြီးဖြေရှင်းလို့မရနိုင်ဘူးလို့ဆိုပါတယ်။တရားမျှတမှုနဲ့ဆက်ဆက်နေတဲ့လူမှုစည်းဝါးရေးလိုအပ်ချက်တွေကိုသိရှိသဘောပေါက်ဖို့ကိုလည်းလိုတယ်လို့စစ်တမ်းမှာဖော်ပြပါတယ်။တနည်းဆိုရင်တော့နီလန်တစ်ခုတည်းနဲ့ပြဿနာအလုံးကိုဖြေရှင်းလို့မရဘူးလို့ဆိုလိုတာပဲဖြစ်ပါတယ
်။ဒါကြောင့်မို့အငင်းပွားမှုနဲ့အချာအမှုကင်းမွေမှုဖြေရှင်းရမှာတရားစီရင်ရေးအပြင်လူမှုဘဝတိုးတက်မှုဆိုင်ရာအခြားလုပ်ငန်းတွေကိုလည်းစိတ်ဆက်ဆောင်ရွက်သင့်တယ်လို့ My Justice အစီရင်ခံစာမှာဖော်ပြထားပါတယ်။အသိပညာအလုံးနှိမ့်ကြတဲ့ခြေလက်ပြည်သူတွေကတော့ဥပဒေတို့လူ့အခွင့်အရေးတို့ကိုမသိကြတဲ့အတွက်မတရားလုပ်တာကိုခံနေရတာကိုလည်းပြန်လည်ခက်ခဲပါလေ။ဒီလိုလူသားစားတွေတရားမျှတမှုကိုခံစားနိုင်အောင်ကြိုးပမ်းဖို့လိုအပ်နေပါလေ။ဥပဒေဆိုင်ရာဘ ഹു တုတပြန်ပွားအောင်တရားစီရင်အဖွဲ့အစည်းတွေကဆောင်ရွက်နေတာကိုတွေ့ရပါလေ။ဒါပေမဲ့ပြည်သူလူထုကိုဥပဒေကဘယ်လိုအကာအကွယ်ပေးနိုင်လဲဆိုတာကိုပြတ်ပနိုင်ဖို့ကပိုပြီးအရေးကြီးတယ်လို့ဆိုပါပဲ။တရားမျှတမှုဟာဒီသန္တရအုပ်ချုပ်ရေးရဲ့အစိတ်အပိုင်းတစ်ခုဖြစ်တည်ပါလေ။ပြည်သူလူထုကအငင်းပွားမှုနဲ့အမှုခွင့်တွေကိုရက်ကျေးအုပ်ချုပ်ရေးမှုတွေကတစ်ဆင့်ဖြည့်ရှင်းဖို့ဆက်လက်ကြိုးပမ်းကြမှာဖြစ်ပါတယ်။ဒါကြောင့်ဒက်လိုင်းမှုဖြည့်ရှင်းပြီးယုံကြည်ကိုးစားနိုင်တဲ့နိုင်ငံတင်လျော်တဲ့နည်းလမ်းများကိုကျင့်သုံးတင်ကြောင်း My Justice ရဲ့မတ်လအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်အပ
က်စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့၂၁ရာစုပင်လုံတတရအကျင့်အစည်းအဝေးသဘောတူညီချက်၁၄ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်အပိုင်းနှစ်အဖြစ်စာချုပ်ချုပ်ဆိုခဲ့ပါတယ်။ TNLA တအန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဘက်ကသူနာပြုစစ်သည်6ဦးသေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ဖကံမြို့နယ်ကြောက်စိမ့်တူးဖော်ရေးလုပ်ကွက်မှာမြေပြိုကျခဲ့လို့အများအပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါပြည်ထောင်စုငင်းချိုင်းညီလာခ27ရာစုပင်လုံတတိယအစည်းအဝေးကရရှိလာတဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းနှစ်အဖြစ်နေပြည်တော်အပြည်ပြည်ဆိုင်ရာ Convention Center MICC 2မှညီလာခနောက်ဆုံးနေ့ကစာချုပ်ချုပ်ဆိုခဲ့ပါတယ်ရင်းသဘောတူညီချက်14ချက်ကိုအစိုးရအစုဖွဲ့ကဒေါက်တာတင်မျိုးဝင်းလွတ်တော်အစုဖွဲ့ကိုစလဲဦးအောင်စိုးတက်မတော်အစုဖွဲ့ကိုယ်စားလှယ်ဘူချုပ်စမ်းမြင့်တိုင်းရင်းသားလက်နက်ကိုင်အစုဖွဲ့ကိုယ်စားလှယ်ဒေါက်တာဆလိုင်းလျံမုံစခေါင်းနဲ့နိုင်ငံရေးပါတီအစုဖွဲ့ကိုယ်စားလှယ်ဦးသူဝေတို့ကပြည်ထောင်စုသဘောတူညီချက်စာချုပ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အဆိုပါညီလာခံရဲ့သဘောထားထုတ်ပြန်ချက်မှာ2018ခုနှစ်အတွင်းနောက်ထပ်ညီလာခံတစ်ကြိမ်2019ခုနှစ်အတွင်းညီလာခံနှစ်ကြိမ်စုစုပေါင်းညီလာခံ3ကြိမ်ကျင်းပနိုင်ရေးအတွက်ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမူတွေကိုအခြေခံအုတ်မြစ်အဖြစ်ချမှတ်နိုင်ရေးတို့ပါဝင်ပါတယ်ပြည်ထောင်စုငင်းချိုင်းညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိကျင်းပခဲ့ပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်မိုင်းဝီကျွာအုပ်စုအွယ်လော့ရွာနီကလန်းပေါ်မှာဒေသတွင်းသွာလာလှုပ်ရှားနေတဲ့ TNL တန်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပြစ်ခတ်ဆိုက်ခတ်မှုဖြစ်ပွားခဲ့လို့ TNL ဘက်ကသူနာပြုစစ်တမီ6ဦးသေဆုံးမှုဖြစ်ပွားခဲ့တာပါပြည်ကြဲဇူလိုင်လ17ရက်နေ့တုန်းကတိုက်ပွဲတွင်စစ်မေးဆေးမှုတွေကိုမြန်မာတပ်ကနေအရှင်လက်ရဖမ်းဆီးပြီးစစ်တုပ်ပန်းဖြစ်ပြီးကမှတပ်ဖြတ်ခဲ့တယ်လို့တန်းမြူရာပါတီဗဟုလမှုဆောင်ကော်မတီဝင်တာလဖေကပြောပါတယ်တိုက်ပွဲတွင်တနက်3လက်နဲ့တန်ရန်ရရှိသူစစ်မေးတွေအလုံး6ဦးကိုမြန်မာတပ်မတော်ကဖမ်းဆီးရမိပြီးဇူလိုင်လ14ရက်နေ့မှာအလောင်း9လောင်းကိုတွေ့ရှိပြီးဒေသခံတွေကလည်းတကြူပေးခဲ့တယ်လို့ TNL ဖွဲ့ကနေသတင်းထုတ်ပြန်ထားပါတယ်ပိုက်ပွဲတွင်ဖမ်းမိရတဲ့စစ်တုပ်ပန်းတွေကိုတပ်ဖြတ်တဲ့လို့ရပေါ်မှာစစ်စီကဥပဒေနဲ့မညီညွတ်လို့တန်းမျိုးရပါတီအနေနဲ့ကန့်ကွက်တယ်လို့တာလဖေကပြောပါတယ်
လစ်လတ်နေတဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်အမတ်နှစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်အရွေးခံဖို့ကိုယ်စားလှယ်၄ဦးရှောက်လွှာတင်သွင်းခဲ့တယ်လို့စစ်တွေခရိုင်ရွေးကောက်ပွဲကော်မရှင်အရာရှိတဦးကပြောပါတယ်ရှောက်လွှာတင်သွင်းခဲ့သူတွေကတော့ရခိုင်အမျိုးသားပါတီကဦးမောင်လမြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးခင်မောင်တန်းရခိုင်ဒီမိုကရေစီအဖွဲ့ချုပ်ကဦးသိမ့်မောင်နဲ့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဦးတင်မောင်ဝင်းတို့ဖြစ်ကြပါတယ်ကြားဖြတ်ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့လစ်လတ်နေတဲ့နေရာ73နေရာရှိတယ်လို့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်
။ကရင်ပြည်နယ်ဖမ်းမြို့နယ်စံပရီကျေးရွာအုပ်စုမှာရှိတဲ့တဆုလွတ်မြေပေါ်မှာအစိုးရခွပြုမဲမရပဲဝင်ရောက်ကျူးကျော်သူတွေကိုကရင်ပြည်နယ်စိုးရဖွဲ့ကလည်းအခုလ18ရက်နေ့မှာအင်အားသုံးဝင်ရောက်ဖြိုခွင်းခဲ့ပါတယ်။အဲ့ဒီမြေလွတ်မြေရိုင်းတွေကိုဒေသခံလူစုတောင်းဆိုချက်ရပြီးခဲ့တဲ့2018ခုနှစ်က GNU ဖမ်းခရိုင်ကနေပြီးတော့ဥယျာဉ်ချမ်းမြေဖြစ်မြေကပေါင်း200ကျော်ကိုမြေကွက်ချထားပေးသလိုလူထုတွေနေရာယူပြီးတဲ့အချိန်မှာပြည်내ဆိုးရွားကနေအခုလိုအင်အားသုံးဝင်ရောက်ဖြတ်တာဖြစ်တယ်လို့ KNU သီလုံမြို့နယ်ဥက္ကဋ္ဌဗဒူတာတင်ကပြောပါတယ်။တပ်ကနေဆွန့်လွှတ်ထားတဲ့မူလမြေဧက1000ကျော်နဲ့ကဧက900ကျော်ကိုပြည်내ဆိုးရွားထံတရားဝင်လွှဲထားပြီးဖြစ်တဲ့အတွက်အဆိုးရွားခွင့်ပြုချက်မရဘဲဝင်ရောက်နေထိုင်သူတွေကို14ရက်တွင်ဖယ်ရှားပေးဖို့ပြီးကြတဲ့ဇွန်လ30ရက်နေ့ကဖမ်းခရမ်းထူထွေအုပ်ချုပ်ရေးဦးစီးဌာနကနေစာထုတ်အသိပေးထားပါတယ်။
ပြည်ထောင်စုငင်းချိုင်းညီလာခ27ရာစုပင်လုံညီလာခတတိယအကြိမ်အစည်းအဝေးကျင်းပနေချိန်ကချင်ပြည်နယ်ဖက်မှ KIA အဖွဲ့တွေနဲ့အစိုးရတပ်မတော်တို့အကြားဇူလိုင်လဒုတိယပတ်အတွင်းကတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေပါတယ်။ဇူလိုင်လ23ရက်နဲ့24ရက်နေ့တို့မှာ KIA တပ်မှနဲ့နယ်မြေအတွင်းအစိုးရတပ်မတော်တို့နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO တရင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ဖားကန်ဒေတာနဲ့တနိုင်းဒေတာတွေမှာ တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့အစိုးရတပ်မတော်ဘက်ကတပ်အင်အားတိုးချဲ့မှုတွေလည်းရှိနေတယ်လို့ဗိုလ်မှူးကြီးနော်ပူကပြောပါရယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ NCA မဟုတ်တဲ့လမ်းကြောင်းနဲ့အစိုးရနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုပြီးတရားဝင်ထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါရယ်
။ကြရပြည်နယ်လွိုင်ကော်မြို့မှာပူချုပ်ကျေးရုံမတီဆောက်ဖို့ကန့်ကွက်ဆန္ဒပြခဲ့တဲ့လူငယ်73ဦးကိုငိမ့်စုစီဥပဒေပုံမှန်19/20နဲ့တရားစွဲဆိုလိုက်ပါရယ်။မြို့နယ်ရဲမှုဝင်းနိုင်ကတရားလိုလုပ်ပြီးတရားဆွဲဆိုခဲ့တာဖြစ်ပြီးတရားဆွဲဆိုခံရတဲ့လူငယ်တွေဟာဇူလိုင်လ18ရက်နေ့မှာပရမအကျင့်လွယ်ကော်တရားရုံးမှာတရားရုံးချင်းတက်ရောက်ခဲ့ကြပါတယ်။လူငယ်ကိုဦးမှအာမခံရယူခဲ့ပြီးလွယ်ကော်နဲ့တိမော့ဆိုမြို့နယ်တည်တည်မှာနိုင်ငံတော်ကြီးညူပြည့်စုံမှုပုံမှ905ခန်းနဲ့တရားဆွဲဆိုခံရတဲ့လူငယ်၄ဦးမှာတော့အာမခံမယူပဲဇူလိုင်လ17ရက်နေ့ကတည်းကအချင်းထောင်အချုပ်ကနေတရားရင်ဆိုင်သွားကြပါတယ်။ပူကျုံအောင်ဆန်းမြင်းစည်းကြေးရုပ်တိဆောက်တဲ့မတင်ဗီဒူရီရတဘောထားကိုဇူလိုင်လ13ရက်နေ့ကနေ20ရက်နေ့အထိကြရပြည်နယ်ဌာနေတိုင်းသားလူငယ်300ကနေလိုက်လံကောက်ခံနေကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်ကြေးရွာအုပ်စုမှာရှိတဲ့ကြောက်စိမ့်2ဖွဲ့ရေးကုမ္ပဏီတွေဖြစ်တဲ့မဟာကုမ္ပဏီနဲ့တောက်ပကျဲကုမ္ပဏီချားမှာရှိတဲ့လုပ်ကွက်နှုန်ကန်အတွင်းဇူလိုင်လ14ရက်နေ့ကမြေပြိုကျခဲ့လို့အများအပြားသေဆုံးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဖားကန့်ဒေသအတွင်းအခုလိုဘေးအန္တရာယ်ဖြစ်ပွားနေပေမဲ့အစိုးရအနေနဲ့စီမံခန့်ခွဲမှုအားနည်းတာကြောင့်လို့လည်းတဘာဝပတ်ဝန်းကျင်လေ့လာသူတွေကဆိုပါတယ်။အမည်ရဲ့စုစည်းချက်ကိုနမ်ဟောင်းကနေတင်ဆက်ပေးထားပါတယ်။
ဖက်ကန့်ဒေတာအတွင်းမြေပြုံမှုကြောင့်ထိခိုက်မှုအခြေအနေကိုတော့ဖက်ကန့်မြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အတွင်းရင်းမှုဦးသောဆန်ကအခုလိုပြောပါတယ
်။အဲဒီကြောင့်ပါလာတော့တရားဝင်ဝင်ကကိုလောတော့တယ်။ဒီချင်းဆလေးကဒေတာဆိုလုံးမဖြစ်ပါကပိုင်းရရေအန်ကြီးတွေဆိုပြီးပြကြလိုက်တော့ကနေမှာတော်တော်ပြီးနေတဲ့လူတွေကအဲဒီခြေလုံးကြီးနဲ့ရှုံလုံးကြီးကနေအပေါ်ရက်ခံပြီးဆဲယူကြလိုက်တယ်လို့အောက်ကိုပြကြတယ
်လုံခင်းကျေးရွာအုပ်စုရှိကြောက်စိမ့်လုတ်ကွက်အတွင်းကပားပြိုခဲ့တာကြောင့်အ ਨੇ ဆုံးမော်လုတ်သား16ဦးသေဆုံးခဲ့ပြီးအယောက်90ခန့်ဒဏ်ရာရရှိကလူဦးရေ100နီးပါးပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိတဲ့သူတွေကိုလည်းလုံခင်းတိုက်နယ်ဆေးရုံကိုပို့ဆောင်ပြီးဆေးကုသမှုခံယူစေခဲ့ပါမြေစာပြိုကျမှုကြောင့်ပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေဖို့ခက်ခဲနေတယ်လို့ဦးတောင်းဆန်ကဆိုပါတယ
်။ကျွန်တော်တို့ကလည်းချုပ်နေပေါ်တယ်နဲ့နည်းနည်းလာကြတော့ခက်ခဲရှိတယ်လေ
။ဖက်ကန်ဒေရခန်တွေတပိုင်တနိုင်ကြောက်တူးဖော်သူတွေရေမစေးသမားတွေကြုံတွေ့နေရတဲ့တဘာဘေးအန္တရာယ်ဆိုးကျိုးတွေတန်ဆာရရဲ့ကျိန်စာတိမှုတွေခံနေရတာဟာအစိုးရအနေနဲ့စီမံခန့်ခွဲတာ၊ကင်တွေတာ၊ဖြည့်ရှင်းတာ၊ဥပဒေအရအရေးယူတာတွေအားနည်းနေတာကြောင့်ဖြစ်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်KDNG ကကိုစကြီးကပြောပါတယ
်ဒီနိုင်ငံတော်အုပ်ချုပ်တဲ့သူရစီမံကင်တွေပုံကင်တွေနီးဘာမှမရှိဘူးလို့ပဲပြောရမှာမဆိုတော့ဒီအလောင်းဖို့ခွင့်ပြန်မရှိတော့ဘူးအတွင်းမရှိတဲ့ခါရတယ်ဒါကိုဘယ်လိုဖော်မဆိုတဲ့ခါနီးစစ်နဲ့မရှိဘူးဆက်လက်မှဒီလောက်ထိဆိုးွားတဲ့ခါဘယ်လိုတားဆီးမှုလုပ်မဆိုတဲ့ကင်တွေပုံကင်တွေနီးနဲ့အစုရစီမံဘာမှမရှိဘူ
းပြီးခဲ့ဇွန်လတတရအပတ်ကလည်းဖက်ကန်ကြောက်စိမ့်နယ်မြေတွင်မြေပြိုမှုများကြောင့်အသက်နှစ်နှစ်အရွယ်ကလေးတဦးအပါဝင်တည်ဆုံးသူ14ဦးအထိရှိခဲ့ပါတယ်။အလားတူဖားကတ်မြို့နယ်မော်ဝမ်းစိတ်မူဖားပြင်ဝေခါဖားကတ်လုံခင်စတဲ့ဒေသတွေမှာဇွန်လတတရအပတ်ထဲကမိုးကြီးခဲ့တာကြောင့်တပြိုင်တည်းရေကြီးရေရှမ်းခြင်း၊ကဘာပြိုခြင်း၊အိမ်ပြိုခြင်း၊မြေပြိုခြင်းတွေဖြစ်ပေါ်ခဲ့ပြီးဥရုချောင်းရေလည်းအဆမတန်ကြီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ဆက်ပြီးတော့ပြည်ထောင်စုအဆင့်ရွေးကောက်ပွဲတွေဖြစ်ကြတဲ့အမျိုးသားလွှတ်တော်ပြည်သူလွှတ်တော်ရွေးကောက်ပွဲတွေနဲ့ပြည်내ဓမ္မမဟုတ်တိုင်းဒေသကြီးအဆင့်ရွေးကောက်ပွဲတွေကိုတီးခြားကျင်းပပေးဖို့လိုတယ်လို့ချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ကတောင်းဆိုလိုက်ပါတယ်။ဘာကြောင့်အခုလိုတီးခြားကျင်းပပေးဖို့တောင်းဆိုရတာလဲအကြောင်းဆုံးကိုတော့ကိုရောဘတ်ကနေစုစည်းထားပြီးနိုင်ငံရေးကနေတင်ပြပေးထားပါတယ်။
အမျိုးသားလွှတ်တော်ပြည်သူလွှတ်တော်ရွေးကောက်ပွဲနဲ့ပြည်내သို့မဟုတ်တိုင်းနယ်ရာကြီးစစ်ရွေးကောက်ပွဲကိုတပြိုင်တည်းကျင်းပပြုလုပ်တာဟာဖက်ဒရယ်အင်္ဂါရနဲ့မညီသလိုမဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲပြား၃လခုပေးနေရတဲ့အတွက်ခက်ခဲရှုပ်ထွေးမှုတွေကြုံတွေ့နေရတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP အသွင်မှုဆလိုင်းကျောက်ပိထောင်ကပြောပါတယ်
ပြည်내ဆွတ်တော်ကြီးရဲ့အခန်းကဏ္ဍနဲ့အရေးကြီးပုံနဲ့ပြည်ထောင်စုရဲ့ဟာနဲ့ကမတူဘူးအဲ့တော့ပြည်သူဆွတ်တော်အမျိုးသားဆွတ်တော်ကြီးမျိုးပုံတွေကိုတနည်းအားဖြင့်ပုံပြီးတော့ညီမဘသူကိုပဲတက်သွားဒီမှာဘသူကိုပြေးပါဆိုပြီးတော့ကျွန်တော်ဒီတရက်ချင်းနဲ့လူတယောက်ကိုပေးခိုင်းတာဟာဆွတ်တော်ကိုရှုပ်ထွေး မှုရှိပါတယ်။တဖြင့်တိုင်းဒေသတွေတည်းမှာရှိတဲ့စာတမ်းမှုလည်းပဲဒေမိုကရေစီရုပ်ကိုပွေးနေလည်းပဲရင်းနှီးမှုအဲ့ရှိတဲ့နေသားမှာဒီဟာကိုခွဲခြားပြီးတော့ဒီမြေပြေမှုကဆက်ခဲရှိတယ်ပေါ့လေ
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့စွန်လ23ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြံပြုစိုက်သွန်းစာတစ်စောင်ကိုချင်းမျိုးရာဒီမိုကရေစီပါတီကနေပေးပို့ခဲ့တယ်လို့လက်ရှိအနိုင်ရဆိုးရအနေနဲ့ရွေးကောက်ပွဲဥပဒေကိုပြင်ဆင်လိုပါကအခြေခံဥပဒေကိုထိဖို့မလိုပဲလွတ်လွတ်ကျွတ်ကျွတ်ဆောင်ရွက်နိုင်တယ်လို့သူကထောက်ပြထားပါတယ်။ရွေးကောက်ပွဲကိုတရားချင်းမှပြုလုပ်တာဟာကောင်းတဲ့အရာဖြစ်ပေမဲ့လက်ရှိအနေအထားမှာတော့လွယ်ကူမှမထင်ဘူးလို့ချင်းမြင့်နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌလက်ဖြစ်ဘီနယ်လှုပ်ဆောင်ကုဆလဒေါက်တာမုထန်ကပြောပါတယ
်။ဒီသူတို့ကျင်းပြတိုင်းလောက်တာလည်းမဆိုးရကောင်းတယ်ဒါမလို့ဒီကဥပဒေရလက်ရှိချင်းကြီးမှာတန်တချက်ရှိတဲ့တွေ့နည်းတော့ခက်မှာပါ
။နောက်နောက်ကျင်းပမဲ့ရွေးကောက်ပွဲတွေကိုနွေရာသီဖွေးလင်းရာသီတွေမှာကျင်းပပေးစီလို့ကြောင်းမိုးရာသီတွင်မဲဆွယ်စီယုံရေးဆင်းရတာဟာတိုင်းနာဒေသတွေမှာအလွန်ခက်ခဲကြောင်းမဲဆွယ်စီယုံရေးကာလကိုလည်း2လအစား3လနဲ့အတမပေးစီလို့တယ်လို့ CNTP ကနေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအကြံပြုစိုက်သွန်းထားပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။23ရာစုပင်လုံတတိယအကြိမ်အစည်းအဝေးကရရှိလာတဲ့သဘောတူညီချက်14ချက်ကိုပြည်ထောင်စုသဘောတူစာချုပ်ရဲ့အစိတ်ပိုင်းနှင့်အဖြစ်ညီလာခနောက်ဆုံးနေ့ကစာချုပ်ချုပ်ဆိုခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာ TNLA တအားပလောင်တပ်ဖွဲ့နဲ့မြန်မာတပ်ဖွဲ့တို့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ TNLA ဖက်ကသူနာပြုစစ်တမီး6ဦးသေဆုံးခဲ့ပါတယ်။
ကရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်။
ကရရှိများရှင်။မြန်မာနိုင်ငံမှာမိုးရွာကာလရောက်လာတာနဲ့ရေကြီးမြေပြိုမှုတွေတလိုက်သိဆုံးမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြိုလို့တည်ကြည်ကြရတာ၊ရခိုင်မျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလီတယောက်တလိုက်သိဆုံးခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်ဆင်းနှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါတယ်။ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
စနေညဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မကြာသေးခင်တုန်းကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာထိပ်တီးတွေ့ဆုံမှုဟာအောင်မြင်မှုတစ်ခုဖြစ်ခဲ့ပေမဲ့ရလဒ်တီကိုသိသိအောင်အမေရိကန်သမ္မတရဲ့တက်ခံအင်အားစုတွေကကြိုးစားနေတဲ့ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့ထိပ်တီးဆွေးနွေးပွဲဟာကြီးမားတဲ့အောင်မြင်မှုကြီးတစ်ခုဖြစ်ပြီးနောက်ထပ်တွေ့ဆုံမှုမျှော်လင့်ကြောင်းလဲတွစ်တာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုခဲ့တာပါ။ဘောကန်ဒေသနိုင်ငံငယ်တစ်ခုဖြစ်တဲ့မွန်တီနီဂရိုဟာတတိယကမ္ဘာစစ်ကူတော်အစပြုနိုင်တဲ့ရန်လိုရတဲ့တိုင်းပြည်ဖြစ်အမေရိကန်သမ္မတထရန့်ကမှတ်ချက်ပေးပြောဆိုခဲ့ပေမဲ့မွန်တီနီဂရိုနိုင်ငံကတော့ငင်းချဲရေးအတွက်ပံ့ပိုးပေးနေတဲ့တိုင်းပြည်တစ်ခုဖြစ်တဲ့အကြောင်းတုံ့ပြန်လိုက်ပါတယ်။အာဖဂန်မှာအမေရိကန်စစ်သားတွေနဲ့အတူလက်တွဲတာဝန်ယူရာပါဝင်မွန်တီနီဂရိုနိုင်ငံကဥရောပတိုက်မှာသာမကကမ္ဘာကြီးအတွက်ပါငင်းချဲရေးနဲ့တည်ငြိမ်မှုတွေကြိုးပမ်းနေကြောင်းဒီနေ့ထုတ်ပြန်တဲ့အစိုးရရဲ့ညင်ညာချက်မှာဖော်ပြခဲ့တာပါ။အမေရိကန်ကိုတင်သွင်းနေတဲ့နိုင်ငံရဲ့ကားနဲ့ကားပစ္စည်းတွေပေါ်သမ္မတထရန့်ကအခွင့်အရေးတုံ့ပြန်ကောက်ခံခဲ့မယ်ဆိုရင်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ဥရောပသမ္မတ EU ကလည်းတုံ့ပြန်သွားမယ်ကြောင်း EU ကွန်ထရီကော်မရှင်နာမင်းကြီးကသတိပေးလိုက်ပါတယ်။ EU ကတင်သွင်းတဲ့တမ်နီနဲ့အလူမီနီယံပေါ်ဇွန်လ10ရက်နေ့ကဆက်လို့အမေရိကန်ကအခွင့်အရေးတိုးခေါ်လိုက်တဲ့အတွက် EU ကအပြန်အလှန်နဲ့အမေရိကန်ကုမ္ပဏီပေါ်အခွင့်အရေးတိုးမြှင့်လိုက်ပြီးနောက်မှာပဲပြည်ပကကားလုပ်ငန်းတွေကိုအခွင့်အရေးတိုးမြှင့်စီချဖို့သမ္မတထရန့်ကချင်းချောက်ထားတာပါ။မြန်မာနိုင်ငံမှာလူခွင့်ရချုပ်ဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလာတဲ့အနေအထားမှာရှိနေတယ်မယ်လို့ပြည်ပကတိကြုံရတဲ့ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ကိုမကြာခင်ငါရောက်လာတဲ့ရိုဟင်ဂျာတွေထံကသိရတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောဆိုလိုက်ပါတယ်။
ဂ
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volarich ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 2532.51 နဲ့ line la meter 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစီရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.